Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်က2015ခုနှစ်ဧပြီလ9ရက်ကြာတော့တွင်နေ့မနေ့ဖက်အစီအစဉ်လေးကို American ပြည်တော်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ32 40နဲ့48တို့ကနေဖမ်းယူနားဆင်နေပါတယ်ခင်ဗျာ။တို့ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆမ်မူဝီပါအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနေ့ကပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုတော့ကုစုံဝင်းလိုင်နဲ့ကျွန်တော်ကြော်ကြော်သိင်းကြည့်နေပါပါဘော့စတန်မာရသွန်ဘုံခွဲသူအပေါ်ဆွဆွဲထားတဲ့ပြည်မှု30လုံးအတွင်းပြည်ရှိကြောင်းဂျူရီလူကြီးတွေကအဆုံးပြလိုက်ပါပြီရီမင်ကိုလေကြောင်းကတိုက်ခိုက်တာတွေရှိနေတဲ့ကြားကပဲအီရန်ကရေတပ်သင်္ဘောတစ်စင်းထွက်လိုက်ပါတယ်အင်ဒိုနီးရှားမှာပြည်ပ5ဖက်သင်္ဘောသားတွေကိုဖမ်းဆီးနှိပ်စက်မြန်မာနိုင်ငံကိစ္စအစုံစမ်းစစ်ဆေးမယ်လို့အင်ဒိုနီးရှားအစိုးရကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးမှနားဆင်ရမယ့်အထက်မှာဆိုရရင
်ဆိုတာကဒီမှာဆိုရတဲ့အခါမှာတဲရောက်တဲ့သူတွေထဲမှာမကြခင်မှာလုံးဝလာကြည
်ပြန်ကြားရေးဝန်ကြီးဦးရဲထွတ်ပါခင်ဗျာမကြခင်မနေ့ဖန်မှာပြုတ်လို့မဲ့6ပွင့်ဆိုင်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်နောက်ပြီးအမျိုးသားပညာရေးဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းစကလုံးအနေနဲ့ပြင်ဆင်ပြီးတော့အမျိုးသားလွှတ်တော်ကနေအတည်ပြုလိုက်တယ်ဆိုတဲ့အကြောင်းအဝေးတင်တက်ကတူတွေကိုအတိမတ်မပြုတဲ့သဘောအစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုအာရှလူခွင့်ရေးကော်မရှင်ကကန့်ဝဲလိုက်တယ်ဆိုတဲ့အကြောင်းနဲ့လာမယ့်အခါတကြံကာလမှာဖျော်ဖြေဖို့အတွက်တန်ကြဲအဖွဲ့တွေပြင်ဆင်နေပြီးစတဲ့အကြောင်းတွေကိုသတင်းလွှာတွေအဖြစ်နဲ့တင်ဆက်ပေးမှာရှိပါတယ်အခုရင်းဆုံးတော့နိုင်ငံတကာသတင်းတွေကိုဦးကျော်ကျော်သိန်းနဲ့ကုဇော်ဝင်းလှိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
2023ခုနှစ်ကဘော့စတန်မြို့မာရသွန်ပြေးပွဲကိုဘုံခွဲတက်ခိုက်တာမှာပါဝင်မှုတန်တရားနဲ့အဖမ်းခံထားရပြီးတရားရုံးတင်ဆက်ဆင်းနေတဲ့ဆူကာဇနာယက်မှာအပြစ်ရှိတယ်လို့ဂျူလူကြီးဖွဲ့တစ်ဖွဲ့ကဗိုလ်ဒူးနေမှာဆုံးဖြတ်ချက်ချလိုက်ပါတယ်။သူ့ရဲ့အကိုဖြစ်သူနဲ့တူလုခဲ့တာလို့ဆွဆွဲထားတဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုမှာလူ3ဦးသေဆုံးပြီး264ဦးဒဏ်ရာရပါတယ်။ဂျူလူကြီးဖွဲ့ဟာနှစ်ရက်အတွင်း17နာရီကြာဆွေးနွေးသုံးသပ်ကြပြီးတဲ့နောက်အသက်21နှစ်အရွယ်ဇနာယက်ဟာသူ့ဘော်ဆွဲတင်ထားတဲ့ပြစ်မှု30လုံးအတွက်အပြစ်ရှိတယ်လို့ဆုံးဖြတ်တာပါ။အဲ့ဒီပြစ်မှုတွေထဲမှာတေတံပေးလို့ရတဲ့ပြစ်မှုက18မှုပါဝင်ပါတယ်။ဘော့စတန်မြို့ကပြည်တော်စုတရားရုံးတစ်ခုထဲမှာဂျူလူကြီးအဖွဲ့ကဆွဲချက်တစ်ခုချင်းအပေါ်သူတို့ရဲ့ဆုံးဖြတ်ချက်ကိုကျင်းပခြင်းအတွင်းတေဆုံးတဟန်ရသူတွေရဲ့မိသားစုဆွေမျိုးသားချင်းတွေလည်းရှိနေပါတယ်။ဆနာယက်ရဲ့အမှုဟာအခုဆိုရင်တော့ဒုတိယအဆင့်ကိုရောက်သွားပါပြီ။နောက်ထပ်ထွက်ဆိုချက်တွေကိုဂျူလူကြီးအဖွဲ့ကနောက်သတင်းပတ်အစောဆုံးထားပြီးကြားနာပါမယ်။အဲဒီနောက်သူ့ကိုတသက်တကျွန်းထောင်ထမ်းချမလား၊တေတံပေးမလားဆိုတာဆုံးဖြတ်မှာပါ။ဆိုခါဆနာယက်နဲ့သူ့ရဲ့အကိုဖြစ်သူတမလန်းဆနာယက်တို့ဟာရုရှားနိုင်ငံချက်ချနာဒေသကနေအမေရိကန်ပြည်တော်စုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေပါ။အကိုဇနာယက်ကတော့ဘုံခွဲပြီးတဲ့နောက်ညီကိုနှစ်ယောက်ထွက်ပြေးနေရင်ညီဇနာယက်ကကားနဲ့မတော်တဆတက်ကြိတ်မိပြီးတော့တေဆုံးသွားတာဖြစ်ပါတယ
်။ယမန်နိုင်ငံရစ်ပိုင်နဲ့အနီးကိုအီရန်ရစ်တပ်တင်မော်တွေဆစ်လွတ်ထားကြောင်းအီရန်ဆိုရပိုင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။အီရန်ကကျော်ရော့နောက်ခံပေးထားတဲ့ရှီယာဆူတီတပုံအဖွဲ့ကိုဆော်ရီအာရေဗျာဥဆောင်တဲ့ညံပေါင်းအဖွဲ့ကလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်နေတဲ့အချိန်မှာပဲအီရန်ကအခုလိုရစ်တပ်တင်မော်တွေကိုဆစ်လွတ်လိုက်တာလည်းဖြစ်ပါတယ်။အီရန်နိုင်ငံရဲ့ရေကြောင်းပို့ဆောင်ရေးလမ်းကြောင်းနဲ့အီရန်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်အဲ့ဒီလိုရစ်တပ်တင်မော်တွေဆစ်လွှတ်ရခြင်းဖြစ်ကြောင်းရစ်တပ်ဗိုလ်ချုပ်ကြီးဟာဘီဘိုလာဆီယာရီပြောတာကိုကိုကပီအီရန်ရုပ်မြင်သံကြားသတင်းမှာဗိုလ်ထုနေကဖော်ပြပါဗျ။ဒါအပြင်ကုန်တင်တင်မော်တွေကိုလည်းအကာအကွယ်ပေးသွားမှာဖြစ်တယ်လို့အဲ့ဒီရစ်တပ်ဗိုလ်ချုပ်ကပြောပါတယ်။တိုက်ခိုက်ရေးစစ်တင်မော်တွေနဲ့တခြားတင်မော်တွေပါပါဝင်တဲ့အဲ့ဒီအဖွဲ့ဟာအေဒင်ပင်လေခွေနဲ့ဆူရဲ့ဒူမြောင်းတွေကိုသွားဖို့ပင်လယ်နီကိုဖြတ်သွားတဲ့လမ်းကြောင်းတွေဘက်ကဦးတည်သွားနေတယ်လို့ဆိုပါတယ်။အီဂျစ်နိုင်ငံကလည်းရင်းမြင်ရစ်ပိုင်နဲ့အနည်းကိုရစ်တပ်တင်မော်တွေကိုဆစ်လွတ်ထားပါဗျ။
အီရန်နိုင်ငံကယာဇီဒီလူမျိုးစုဝင်216ဦးထဲမှာကိုအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်တွေကပြန်လွှတ်ပေးလိုက်ပြီးလို့ကာဒစ်လူမျိုးရေးတာဝန်ရှိသူတွေကပြောပါတယ်။အဲဒီလူတွေကို IS ကဖမ်းထားတာရှက်လာရှိပါပြီ။အီရန်မြောက်ပိုင်းကခရခုမြို့မှာဗိုလ်ဒူးနေကအဲဒီလူတွေကိုပြန်လွှဲပေးတာလို့မျက်မြင်တွေကပြောပါတယ်။ပြန်လွှတ်လာသူအများစုဟာအသက်ကြီးသူတွေနဲ့မကြမ်းပါသူတွေပါ။သူတို့ကိုဘာကြောင့်ပြန်လွှတ်ပေးလိုက်တယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ယာဇီဒီအယောက်200ကို IS အဖွဲ့က9လကြာဖမ်းထားပြီးတဲ့နောက်ဇန်နဝါရီလမှာပြန်လွှတ်ပေးခဲ့ခြင်းကဆိုရင်အခုဟာဒုတိယအကြိမ်ပါ။ဒီတော့တွင်အီရန်နောက်ပိုင်းအန်ဘာခေမှာ IS အဖွဲ့ကိုအီရန်တပ်ဖွဲ့တွေကထိုးစစ်အသည့်တစ်ခုဆင်နွှဲတက်ခိုက်နေပါတယ်။မြောက်ပိုင်းကတီဂရီမြို့မှာပြီးခဲ့တဲ့သတင်းပတ်က IS တွေကိုအနိုင်ယူပြီးတဲ့နောက်အခုလိုထိုးစစ်အသည့်တစ်ခုနဲ့ဆက်တိုက်တာပါ။အ
ာဖဂန်နစ္စတန်နိုင်ငံဂျလာလာဘတ်မြို့မှာအာဖဂန်စစ်သားကအမေရိကန်တပ်ဖွဲ့တွေကိုဗုဒ္ဓဟူးနေ့ကပြစ်ခတ်တက်ခိုက်ခဲ့တဲ့အတွက်အမေရိကန်တအူးအပြင်အဲ့ဒီတင်နာသမားလည်းသေဆုံးသွားပါတယ်။ဂျလာလာဘတ်မြို့မှာရှိတဲ့ခရိုင်အုပ်ချုပ်ရေးမှူးရဲ့နေအိမ်မှာ အမေရိကန်တိုင်းရင်းအရာရှိတွေနဲ့ခရင်အုပ်ချုပ်ရေးမှုတို့တွေ့ဆုံပြီးမကြခင်မှာပဲအဲ့ဒီလိုပြစ်ခတ်မှုဖြစ်သွားခဲ့တာပါတာလီဘန်တောင်းကျမ်းသူတွေကိုအာဖဂန်တပ်ဖွဲ့တွေနဲ့အတူလက်တွဲတိုက်ပွဲဝင်နေတဲ့အမေရိကန်နဲ့နေတိုးတပ်ဖွဲ့တွေကိုအာဖဂန်စစ်သားတွေကပြစ်ခတ်တိုက်ခတ်မှုတွေအကြင်ကြင်ပြုလုပ်ခဲ့တဲ့အထက်ကဒါဟာနောက်ဆုံးဖြစ်ရဖြစ်ပါတယ်အာဖဂန်စစ်သားကပြစ်ခတ်တာကိုအမေရိကန်တပ်ဖွဲ့ဝင်တွေကတုံ့ပြန်ပြစ်ခတ်တာမှာအဲ့ဒီတရသမားတွေဆုံးပြီးတခြားအာဖဂန်စစ်သားနှစ်ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့နန်ဂါဟာခရင်ရဲမှုကြီးဖာဇယ်အမေရှာဇာကပြောပါတယ်ဒီတက်ခတ်မှုကိုဘာကြောင့်ပြုလုပ်တယ်ဆိုတာနဲ့ဘယ်သူပြုလုပ်ခဲ့တယ်ဆိုတော့ရုပ်တရက်မသိရသေးပါဘူးအနာဘန်နီကစွန့်စွန့်စစ်စစ်မှုတွေကိုဆက်လက်ပြုလုပ်နေဆဲဖြစ်ပါတယ
် VOA ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေဂျာတာပရီနီမနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်ဂျပန်နိုင်ငံရဲ့လုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာရှိတယ်ဆိုတာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအက်ရှ်တွန်ကာတာကပြောပြီးဂျပန်နဲ့တရုတ်အကြားနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားတဲ့ကိစ္စတွေမှာထိန်းသိမ်းသိသိရှိဖို့တိုက်တွန်းသွားပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဟာသူရဲ့ပထမဆုံးအာရှခီးစဉ်အဖြစ်တိုချိုမြို့တော်မှာရောက်နေချိန်တွင်ဂျပန်ကာကွယ်ရေးဝန်ကြီးဗိုချိုကြီးနခတ်ထာနီနဲ့တွေ့ဆုံဆွေးနွေးတာမှာအဲဒီလိုတိုက်တွန်းပြောဆိုတာပါတရုတ်ဆိုရပိုင်းသတင်းမီဒီယာမှာတော့ဂျပန်နိုင်ငံဟာတမိုင်းကြောင်းနဲ့နေပြည်ပိုင်ဆိုင်မှုဆိုင်ရာကိစ္စရပ်တွေမှာတင်းမာမှုဖြစ်အောင်လုပ်ဖို့သူ့အပေါ်မှာအမေရိကန်ကပိုးပြီးအားထားလာနေတာကိုအတုံးပြုနေတယ်လို့ဖော်ပြပါတယ်တရုတ်ရဲ့ကာကွယ်ရေးအသုံးစရာဟာ၅နှစ်စတိုက်ကဏ္ဍနှလုံးအထိတိုးမြှင့်ထားတာပါတရုတ်ရဲ့အဲဒီတိုးလာတဲ့အင်အားကိုတံပြန်ဖို့ဒေသတွင်းမှာမိတွေအားကောင်းအောင်အမေရိကန်ကလုပ်နေပေမဲ့တရုတ်ကိုချုပ်ထားချင်တာတော့မဟုတ်ဘူးလို့ဆိုပါတယ်။ဝန်ကြီးကာတာရဲ့အခုဂျပန်နိုင်ငံခီးစဉ်ဟာအမေရိကန်ပြည်ထောင်စုနဲ့ဂျပန်အကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာဂျပန်ရဲ့လမ်းညွှန်ချက်အသစ်ကိုအချောတက်ဖို့ရည်ရွယ်တာပါ။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဒီလကုံကြရဲ့အမေရိကန်ပြည်ထောင်စုစီလာပြီးသမရဘရကူဘာမားနဲ့တွေ့ဆုံတဲ့အခါဂျပန်ရဲ့ကာကွယ်ရေးလမ်းညွှန်ချက်ကိုတာဝန်ရှိသူတွေအပြစ်သက်ရေးဆွဲကြမှာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံအတွင်းကငါးဖမ်းလုပ်ငန်းမှာကျွံပြုတ်ခန့်စင်မှုတွေရှိနေတယ်ဆိုတော့ဆွဆွဲပြောဆိုမှုတွေထွက်ပေါ်နေတာကြောင့်အဲ့ဒီကိစ္စကိုအထူးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်သွားမယ်လို့အင်ဒိုနီးရှားအစိုးရကကြေညာလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံကငါးဖမ်းလုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့ယာနဲ့ချီတဲ့နိုင်ငံသားတင်မောသားတွေကိုသူတို့တိုင်းပြည်အသီးသီးကိုပြန်ပို့ဖို့အာဏာပိုင်တွေကစီစဉ်နေတဲ့အချိန်မှာပဲအဲ့ဒီကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်အရှေ့တောင်အာရှနိုင်ငံတွေကတင်မောသားတထောင်လောက်ကိုအလုတ်ခန့်ထားတဲ့အင်ဒိုနီးရှားငါးဖမ်းကုမ္ပဏီဟာတိုင်းပြည်အရှေ့ပိုင်းကဝေးလံခေါင်ဖျားတဲ့ဒေသတွေမှာကျွံပြုတ်ခိုင်းစေပြီးညှဉ်းပန်းနှိပ်စက်မှုတွေပြုလုပ်နေတယ်ဆိုပြီးတင်မောသားတချို့ကတိုင်ကြားခဲ့တယ်လို့အင်ဒိုနီးရှားတရားမဝင်ငါးဖမ်းလုပ်ငန်းဟန်တာရေးအဖွဲ့အကြီးအကဲမတ်အက်ချမက်ဆန်တိုဆာကပြောပါတယ်။အင်ဂါနေ့ကသမရဂျိုကိုဝီဒိုဒိုဦးဆောင်ပြုလုပ်တဲ့အစိုးရအဖွဲ့ဝန်ကြီးအစည်းအဝေးမှာအဲ့ဒီကိစ္စကိုဦးစားပေးအကြောင်းအရာဖြစ်ထက်သွင်းဆွေးနွေးခဲ့ပြီးအင်ဒိုနီးရှားနိုင်ငံအနေနဲ့အဲ့ဒီပြဿနာကိုတရားမဝင်ငါးဖမ်းလုပ်ငန်းကိုအလေးနက်ထားကန့်တွယ်ဖြေရှင်းမယ်ဆိုတာပြသဖို့လိုကြောင်းငါးလုံငန်းဝန်ကြီးဆူစီပူဂျီယာစတူတီကအဲ့ဒီဝန်ကြီးအဖွဲ့အစည်းအဝေးအပြီးမှာပြောကြားခဲ့ပါတယ်။တရားမဝင်ငါးဖမ်းတဲ့ကုမ္ပဏီတွေကပြစ်ချထားခဲ့တဲ့အင်ဒိုနီးရှားနိုင်ငံတွေကဝေးလံခေါင်ဖျားတဲ့ဒေသတွေမှာပိတ်မိနေတဲ့ငါးဖမ်းသမား4,000လောက်ရှိမယ်လို့ IOM နိုင်ငံကရွှေ့ပြောင်းနေထိုင်သူများအဖွဲ့ကလည်းခန့်မှန်းထားပါတယ်။မကြသေးခင်ကအင်ဒိုနီးရှားနိုင်ငံကနေပြန်လည်ကယ်တင်လိုက်နိုင်တဲ့ငါးဖမ်းတင်မောသား300ကျော်တဲ့မှာကမ္ဘောဒီးယားနိုင်ငံသား58ယောက်လည်းပါဝင်တယ်လို့ကမ္ဘောဒီးယားနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားဖော်ပြထားပါတယ
်။အမေရိကန်ပြည်တော်စုတောင်ကာရိုလိုင်းနားပြည်နယ်မှာလူဖြူရဲတပ်ဖွဲ့ဝင်တူကလက်နက်မဲ့လူမဲ့တူကိုတနက်နေ့အချက်အတော်များများပစ်လိုက်လို့တေဆုံးသွားပါတယ်။တေဆုံးသူမောင်းလာတဲ့ကားကိုရင်စိကန်ဖောက်ပြက်မှုနဲ့ရဲကရက်ပြီးစစ်ဆေးရင်အဲ့ဒီလိုတရက်နဲ့ပြစ်တဲ့အခြေအနေထိရောက်သွားတာကိုရိုက်ယူထားတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်ပြစ်တဲ့ရဲကိုရဲတပ်ဖွဲ့ကထုတ်ပြစ်လိုက်ပြီးလူသတ်မှုနဲ့တရားစွဲထားပါတယ်။ရဲတပ်ဖွဲ့ဝင်မိုက်ကယ်စလဂါကအသက်50အရွယ်ဝေါ်တာစကော့ကိုစနေနေ့နှောင်းပိုင်းမှာတရက်နဲ့ပြစ်လို့တေဆုံးသွားတဲ့အမှုနဲ့ဆွဆွဲထားတာပါ။ကားမှာဗရိတ်မီးပြက်နေတဲ့အတွက်ရဲကဝေါ်တာစကော့ကိုတားတာပါ။အခင်းဖြစ်တဲ့နားမှာရှိနေသူတူကဆဲဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုထဲမှာစလဂါကစကော့ကိုတရက်နဲ့ရှစ်ချက်ထိပြစ်ထားတာတွေ့ရပါတယ်။အခုတောင်ကာရိုလိုင်းနားကဖြစ်ဖြစ်ဟာအမေရိကန်ပြည်ထောင်စုမှာလူဖြူရဲတပ်ဖွဲ့ဝင်တွေနဲ့လူနက်မဲ့လက်နက်မဲ့လူမဲတွေကြားထိတ်တဲဖြစ်တဲ့ဖြစ်ရပ်တွေနဲ့နောက်ဆုံးပေါ်လာတာပါဒီမတိုင်ခင်ကမစ်ဇူရီပြည်နယ်ဖာဂူဆန်မြို့မှာမိုက်ကယ်ဘရောင်းတေဆုံတဲ့ဖြစ်ရပ်အိုဟိုင်းယိုးပြည်နယ်ကလစ်ဖလန်မြို့မှာအသက်12နှစ်အရွယ်ထမီယာရိုက်စ်တေဆုံတဲ့ဖြစ်ရပ်နဲ့နယူးယောက်မြို့တော်မှာအဲရစ်ဂါနာကိုရဲကလေပင်နှစ်ဖမ်းရင်အသက်ရှူချက်ပြီးတေဆုံတဲ့ဖြစ်ရပ်တွေဖြစ်ထားမှုပါတယ်ပြည်ထောင်နိုင်ငံကလေကြောင်းထင်းသေးရေးမှုတွေဟာလုပ်ငန်းဝင်အခြေအနေပေါ်မကျေနပ်ကြတဲ့အတွက်နှစ်ရက်ကြာဆန္ဒပြတပိတ်မဟုတ်တာကြောင့်လေရင်အဝင်ထွက်ခီးစဉ်ရာပေါင်းများစွာကိုဗိုလ်ထုတွေကဖျက်လိုက်ရပါတယ်။ပြည်နှစ်လေးပိုင်းတဲ့ကိုဖျက်တော့တာတွေအပါအဝင်လေရင်ခီးစဉ်40ရာခိုင်နှုန်းလောက်အထိကိုဖျက်လိုက်ရတာပါ။ဒီအခြေအနေကြောင့်အထည်နောက်ဆုံးလေကြောင်းလိုင်းတွေထဲမှာပြည်နှစ်အလန်တင် Air France ရေးသက်တာတဲ့ Ryanair နဲ့သူရဲ့ပြိုင်ဘက် EasyJet လေကြောင်းလိုင်းတို့ပါဝင်ပါတယ်။ဗ ဒီနေ့နိုင်ငံလန်ဒန်ကျောင်းပြေရနာတန်းကမိဂန်တက်တာတွေကနေခံမှန်းချင်းအမေရိကန်ဒေါ်လာတန်း300ဘူးကျောင်းပြေရနာတွေခိုးယူသွားသူတွေကိုပြည်တခြားရက်တပ်ဖွဲ့ကလိုက်ရှာနေပါတယ်။ဟက်တွန်ဂါဒန်အရက်ကမိဂန်တက်တာတွေကိုတခိုးတွေကဖျက်ဆက်ကြီးတွေတုံမီခိုးယူသွားတာလို့လန်ဒန်ရက်တပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကြကြသိနေကူစော်ဝင်နိုင်လို့ကြီးညာတော့တာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ပြည်တော်စုလွှတ်တော်ကတောင်းဆိုထားတဲ့6ပွင့်ဆိုင်ဆွေးနွေးပွဲကိုမနက်ဖြန်ဧပြီလ10ရက်နေ့မှာပြုလုပ်သွားဖို့ရှိတယ်လို့မနေ့ကပြုလုပ်တဲ့သမရနဲ့နိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံတဲ့ပွဲမှာဆုံးဖြတ်လိုက်ပါတယ်ဆွေးနွေးပွဲမှာပြည်တွင်းငြိမ်းချမ်းရေးအတွက်တနင်္ဂနွေလုံးအပြစ်ခတ်ရက်စရေးစာချုပ်အမြန်ဆုံးလက်မှတ်ရေးထိုးနိုင်ဖို့ကိုလည်းထည့်သွင်းဆွေးနွေးခဲ့တာအပြင်လာမယ့်2015ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးစတဲ့အချက်တွေလည်းပါဝင်ပါတယ်အပြည့်အစုံကိုနေပြည်တော်မှာကိုယ်တိုင်သတင်းယူနေတဲ့ကိုစီသူကပြောပြပေးမှာပါခင်ဗျာ
သမရဦးသိန်းစိန်ကာကွယ်ဦးစီးချုပ်ဒေါန်ဆန်းစုကြည်လွှတ်တော်ဥက္ကဋ္ဌ2ဦးနဲ့တိုင်းသားကိုယ်စားလှယ်2ဦးတို့ပါဝင်တဲ့6ပွင့်ဆိုင်တွစ်ဆုံဆွေးနွေးကိုလာမယ့်တောက်ကြနေ့ဧပြီလ10ရက်နေ့မှာပြုလုပ်သွားဖို့အတွက်သမရနဲ့နိုင်ငံရေးခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေကသဘောတူအတည်ပြုလိုက်တဲ့အကြောင်းတရားရေးဝန်ကြီးဌာနဝန်ကြီးဦးရဲထွတ်ကဆွေးနွေးပွဲပြီးမှသတင်းမီဒီယာတွေကိုပြောခဲ့တာ
ပါပြည်တော်စုလွှတ်တော်ကနေပြီးတော့မှရေးကြီးဆိုပြီးတင်သွင်းတော့ဆုံးဖြတ်ထားတဲ့ကျွန်တော်တို့ခင်ဗျားတို့6ပွင့်ဆိုင်ဆွေးနွေးပွဲလို့ခေါ်နေတဲ့လူကြီး6ယောက်ရဲ့နိုင်ငံရေးရာဆွေးနွေးပွဲကိုကျွန်တော်10ရက်နေ့မှာလုပ်ပါမယ်။နိုင်ငံတော်သမ္မတအီတော်မှာလုပ်ပါမယ်
။ပြည်တော်စုလွှတ်တော်ရဲ့တောင်းဆိုချက်အရတိုင်းရင်းသားကိုယ်စားလှယ်အဖြစ်ဒေါက်တာအေးမောင်တူးရဲနဲ့မလုံလောက်နိုင်ဘူးလို့ဝေဖန်တာတွေထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့ဒီကနေ့အစည်းအဝေးကိုတက်ရောက်လာတဲ့တိုင်းရင်းသားကိုယ်စားလှယ်တွေအားလုံးကဒီချက်ကိုသဘောတူခဲ့ကြတယ်လို့ဦးရဲထွတ်ကပြောပါတယ်။ဆွေးနွေးပွဲအတွင်းတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးအတွက်ဆွေးနွေးတာတွေလာမယ့်2015ရွေးကောက်ပွဲပြင်ဆင်မှုနဲ့ရွေးကောက်ပွဲပြီးနိုင်ငံရေးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့ပြန်ကြားရေးဝန်ကြီးကပြောပါတယ
်။ပြီးရင်ဒီ NCA ကိုဒါအားလုံးသဘောတူနိုင်ဒီတိုင်းရင်းသားတွေဘက်ကသဘောတူနိုင်မှုတွေအားလုံးဝိုင်းဝန်းပါဝင်ပူးပေါင်းလို့မှတိုက်တွန်းကြဖို့ပူးပေါင်းဆောင်ရွက်ကြဖို့ဆိုတဲ့ဟာကိုကျွန်တော်တို့ဆွေးနွေးတာရှိပါတယ်နောက်တစ်ခုကတော့နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာတိုင်းရင်းသားတက်တဲ့ကင်အဖွဲ့ကြီးရဲ့ခေါင်းဆောင်တွေတွေမကပဲနဲ့ကြံတခြားတိုင်းရင်းသားခေါင်းဆောင်တွေပါဝင်နိုင်ဖို့ပါဝင်မယ်နောက်တစ်ခါတခြားနိုင်ငံရေးပါတီတွေအပြင်တခြားပါဝင်တဲ့ပါဝင်တတ်တဲ့အဖွဲ့အစည်းတွေလည်းပါဝင်မှာဖြစ်တယ်ဆိုတော့ကျွန်တော်တို့ပြောသွားခဲ့ပါတယ်နောက်တစ်ခုကတော့အကြာကလာနိုင်ငံရေးအခြေအနေတည်ငြိမ်မှုနဲ့ပတ်သက်ပြီးတော့မှအားလုံးပါဝင်ဆောင်ရွက်တဲ့လုပ်ငန်းတွေထားရှိရမယ့်သဘောထားတွေကိုဆွေးနွေးသလိုပဲရွေးကောက်ပွဲမတိုင်ခင်ကြာကလာနိုင်ငံရေးတည်ငြိမ်မှုသာမကရွေးကောက်ပွဲအလွန်ကျွန်တော်တို့နိုင်ငံရေးတည်ငြိမ်မှုပါစဉ်းစားဖို့လိုအပ်တယ်ဆိုတဲ့အချက်ကိုလည်းဆွေးနွေးသွားတဲ့သူတွေရှိပါတယ
်အဲ့ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တချို့အချက်တွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တချို့ကထည့်ပြီးတော့မှတချို့ပုံမှတ်တွေကိုထည့်ပြောသွားတာမျိုးတွေရှိတယ်power sharing လို့ကိစ္စမျိုးနောက်တစ်ခါတန်ရစားတာခွဲဝေခြင်းလို့ကိစ္စမျိုးအခွန်ခွဲဝေခြင်းလို့ကိစ္စမျိုးတွေကိုလည်းဆွေးနွေးသွားတာရှိတယ်။ဆိုတော့ဒါကဒီမှာဆွေးနွေးတဲ့အခါမှာတက်ရောက်တဲ့သူတွေထဲမှာအကြခင်မှာလုံးဝလာဒီသူခေါင်းဆောင်6ယောက်ဆွေးနွေးပွဲမှာတက်ရောက်တဲ့လူတွေပါနေတာ။ပါနေတော့ကျတော့သူတို့အနေနဲ့ကမိမိငကိုကိုယ့်ရဲ့ကိုယ်ပိုင်အမြင်ပြင်ကိုကြံတဲ့အဖွဲ့အစည်းတွေပါတီတွေတိုင်းရင်းသားကြီးရဲ့ဝင်ကြီးတွေတိုင်းရင်းသားတွေရဲ့အမြင်တွေလည်းစဉ်းစားသွားဝင်ရတာပေါ့။တမ်းလို့ဒီမှာအားလုံးဝိုင်းပြီးတော့အမြင်ပြလဲတဲ့ဟာတွေကဒီခုနပြောတဲ့6ခင်ဗျားတို့ပြောနေတဲ့6ပွင့်ဆိုင်တို့ခေါ်တဲ့ဆွေးနွေးပွဲအတွက်ကြရင်တော့ဖြစ်တယ်လူကြီးတွေအတွက်စဉ်းစားစရာအချက်တွေပို့ပြီးတော့ရတော့နိုင်တယ်ရှုထောင့်ကိုမစဉ်းစားပြီးတဲ့ရှုထောင့်နေတယ်စဉ်းစားခွင့်ရတော့နိုင်တယ်ပေါ့တောင်းလို့ကျွန်တော်တို့ကအကျိုးရှိတယ်လို့ပြောလို့ရ
6ပွင့်ဆိုင်ဆွေးနွေးပွဲမှာဘယ်ချက်တွေကိုအဓိကထားပြီးဆွေးနွေးကြမလဲဆိုတာကတော့ခေါင်းဆောင်6ဦးအပေါ်မှာပဲမူတည်ကြောင်းဦးရထုတ်ကဆက်ပြောပါတယ်ဒီကနေ့ပြုလုပ်တဲ့သမရနဲ့နိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားကိုယ်စားလှယ်တွေတွေ့ဆုံတဲ့ပွဲဟာဒုတိယအကြိမ်လောက်တော့ပါ2015ဇန်နဝါရီလ12ရက်နေ့တုန်းကတက်ရောက်ခဲ့တဲ့ကိုယ်စားလှယ်48ဦးအတိုင်းပဲဖိတ်ကြားခဲ့ပေမဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရခိုင်ပြည်နယ်ကိုခီးလွန်နေတာကြောင့်မတက်ရောက်နိုင်တဲ့အပြင်တိုင်းရင်းသားကိုယ်စားလှယ်3ဦးလည်းမတက်ရောက်နိုင်တာကြောင့်ကိုယ်စားလှယ44ဦးနဲ့စီဝေးကိုကျင်းပခဲ့ပါတယ်ခင်ဗျာ
VOA သတင်းတော့ကိုစီသူပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိစ္စကိုပြောပြပါမယ်အမျိုးသားလွှတ်တော်ကအတည်ပြုထားတဲ့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်လို့ဥပဒေမူကြမ်းကို NLD လွှတ်တော်ကိုယ်စားလှယ်တဲ့ဥကနေဥဆောင်ပြီးတော့တတ်မှတ်ကဆိုတဲ့စကားလုံးတွေဖြုတ်ပြီးတော့ပြင်ဆင်အဆိုပြုချက်တင်သွင်းခဲ့ရမှာပြည်သူ့လွှတ်တော်မှာကန့်ကွက်သူအနေငယ်သာရှိခဲ့ပြီးတော့ဧပြီလ9ရက်နေ့မှာအတည်ပြုခဲ့ပါတယ်အကြောင်းစုံကိုမအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ကျောင်းသားတွေတပိတ်မှောက်ဆန္ဒပြခဲ့ပြီးတဲ့နောက်မှာတော့လေးပွင့်ဆိုင်ဆွေးနွေးရေးကနေရေးဆွဲထားတဲ့ဥပဒေမူကြမ်းကိုလွှတ်တော်ဥပဒေမူကြမ်းကော်မတီကနေပြန်လည်ပြင်ဆင်ပြီးတဲ့နောက်ပြီးခဲ့တဲ့လကအမျိုးသားလွှတ်တော်ကနေအတည်ပြုခဲ့ပါတယ်ဒီနောက်ပြည်သူ့လွှတ်တော်မှလည်းပြင်ဆင်ချက်တွေလုပ်ခဲ့ပြီးတဲ့နောက်ဧပြီလ9ရက်နေ့မှာအတည်ပြုခဲ့ပါတယ်ဒ ဒီထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စွတ်တော်ကိုယ်စားလှယ်ဥဖြိုးစရာတော်ကကျောင်းသားတွေဘက်ကတင်ပြထားတဲ့တမကဆိုတဲ့စကားလုံးကိုဖြုတ်ပြီးအစိုးတင်သွင်းခဲ့တာကြောင့်ကန့်ကွက်ခဲ့ရကြောင်းအလုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကဆိုပါတယ်
။ဒီခေတ်နဲ့သူပြည့်ချက်ထဲမှာကျောင်းသားတမက CMS တမကဆိုတဲ့စကားလုံးကြီးကိုဖြုတ်ထားတာတွေ့ပါတယ်။လွှတ်တော်ကဖြိုးစရာတော်ရဲ့ဟာကိုကန့်ကွက်သူရှိပါလားမေးတယ်။အဲ့ဒါကန့်ကွက်သူရှိပါတယ်ဆိုပြီးတော့ထားခိုင်းတဲ့ခါမှာဥတည်ညွရဲ့ကျွန်တော်ရဲ့မိမိတိုင်းရဲ့မွန်ဒေတာလုံးခံရဒီမိုကရေစီပါတီကမွန်ပါတီဖြစ်ပါတယ်ဒေါ်တင်ရွေးဦးရဲ့ကောင်းွက်ခဲ့တာဖြစ်ပါတယ်နောက်တစ်ယောက်ကိုစိန်ထွန်းသန်းတဲ့ပြောင်းလဲပါတာတွေ့ပါတယ
်ဒီအစိုးကိုတင်သွင်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စွတ်တော်ကိုယ်စားလှယ်ဦးဖြိုးစရာတော်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကျောင်းသားတွေတောင်းဆိုထားတဲ့အချက်တွေကအတော်များများကိုလိုက်ရောမှုမရှိပဲပြင်ဆင်ထားတဲ့ဥပဒေကြောင့်အကျိုးဆက်တွေဘာတွေဖြစ်လာနိုင်မလဲဆိုတာကိုမခန့်မှန်းနိုင်ပေမဲ့ကျောင်းသားတွေတောင်းဆိုချက်ကိုလိုက်ရောခြင်းဟာတိုင်းပြည်အတွက်ကြီးမားတဲ့နစ်နာမှုတွေမဖြစ်နိုင်ပါဘူးဆိုပြီးဦးခိုင်မောင်ကြီးကဆိုပါတယ
်ကျောင်းသားတွေတဲ့မှာခိလေရှလေအခြေအနေမျိုးတစ်ရက်ကိုရောက်နေတာရင်းနဲ့ဒီဘက်ကကျောင်းသားတွေတောင်းဆိုမှုတွေကိုအဲရောမှုမရှိဘဲနဲ့ကိုယ့်ရဲ့ဦးနဲ့ကိုနော်ကိုယ့်လိုပိုင်ကနေကိုယ်ဆိုတဲ့ပုံစံမျိုးတွေနဲ့ဆောင်ရွက်လိုက်ကြတာကျွန်တော်တို့အမြင်နဲ့ပြောရရင်တော့စိန်ခေါ်မှုတစ်ရက်ကိုစတင်လိုက်တာလားလို့ပြောစရာဖြစ်ပါတယ်။အမြင်တွေကတော့ကြောင်းတယောက်မတူကွဲပြားပါတယ်။ကျွန်တော်တို့အမြင်ကတော့လက်နဲ့ကန်ဆန့်ကျင်သူတွေကိုတောင်းမှအိုက်ပွဲဝင်နေတဲ့သူတွေကိုတောင်းငင်းချင်ရင်လုပ်နေကြည်ရင်းမှာရှိတဲ့ကိုယ့်ရဲ့သားငယ်သမီးငယ်နော်နီးနီးအရွယ်တော့ကလေးလေးတွေတောင်းဆိုနေကြတာတွေဆန္ဒပြနေကြတာတရေမောက်နေကြတာတွေဒါတွေဟာအကြောင်းမဲမဟုတ်ဘူး။ဒါဟာအချင်းကြီးကိစ္စမဟုတ်ဘူးလို့လက်ခံလိုက်မယ်ဆိုရင်ဒီဥပဒေလေးကိုဒီလိုလေးပြင်ပလိုက်ခြင်းကြောင့်မို့တိုင်းပြည်ကကြီးကြီးကျယ်ကျယ်မျက်နှာသွားကြရလည်းမရှိပါဘူ
းလွတ်တော်တွင်မှာတော့အများစုရဲ့ဆုံးဖြတ်ချက်ကိုလိုက်နာခဲ့ရတာမို့အ ਨੇ စုတွေဘက်ကတင်ပြချက်တွေဟာဆုံးဖြတ်ချက်ချနိုင်တဲ့အခြေအနေတွေမှာတည်ရမှုမရှိတာကိုတွေ့ရတယ်ဆိုပြီးဦးခိုင်မောင်ကြီးကဆိုပါတယ်ဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်တွေပါဝင်တဲ့လေးဖွဲ့ဆိုင်ဆွေးနွေးပွဲကနေရလာတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုပြီးခဲ့တဲ့လတုန်းကလည်းအမျိုးသားလွှတ်တော်မှာအတည်ပြုခဲ့ရမှာပညာရေးအသုံးစရိတ်ကို20ရာခိုင်နှုန်းအထိတိုးမြှင့်ပေးဖို့အပါအဝင်တချို့အချက်လက်တွေကိုလက်မခံဘဲအတည်ပြုခဲ့တာဖြစ်ပါတယ်ရှင်
။မအေးမှပြောပြသွားတာပါ။ပညာရေးဥပဒေပြင်ဆင်တဲ့ဥပဒေမူကြမ်းကိုပြောပြတဲ့အခါမှာအဝေးတင်တက္ကသိုလ်အရေးကိုဆက်ရအောင်ပါ။မြန်မာနိုင်ငံအစိုးရပညာရေးဝန်ကြီးဌာနအောက်မှာရှိတဲ့အဝေးတင်တက္ကသိုလ်တွေကိုအတိမတ်မပြုတ်တဲ့သဘောအစိုးရတာဝန်ရှိသူတွေကပြောဆိုမှုကို AHRC အာရှလူ့အခွင့်အရေးကော်မရှင်ကကန့်ကွက်လိုက်ပါတယ်။ပညာရေးဥပဒေပြင်ဆင်ရေးဆွဲတဲ့အတွက်ဆန္ဒပြတောင်းဆိုမှုတွေအပါအဝင်ဖမ်းဆီးခံထားရတဲ့သူတွေထဲမှာပါဝင်နေတဲ့အဝေးတင်တက္ကသိုလ်ကျောင်းသားတွေဟာကျောင်းသားမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့တဲ့အပေါ် AHRC ကကန့်ကွက်လိုက်တာဖြစ်ပါတယ်အပြည့်အစုံကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ
်မြန်မာနိုင်ငံရဲ့ပညာရေးစနစ်အရာစီးပွားရေးအခြေအနေငွေကြေးအခြေအနေနဲ့ပထဝီအနေအထားအရာသွားလာရေးခက်ခဲမှုတွေရှိနေကြတဲ့ကျောင်းသူကျောင်းသားတွေအတွက်အဆင်ပြေအောင်လုပ်ဆောင်တဲ့အနေနဲ့အဝေးတင်ပညာရေးစနစ်ကိုလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ငြင်းချမ်းစွာတောင်းဆိုဆန္ဒပြကြတဲ့ကျောင်းသားတွေကိုမလ၁၀ရက်နေ့ကပဲခူးတိုင်းလက်ဗရမ်းမြို့နယ်အတွက်မှာဖမ်းဆီးထိန်းသိမ်းလိုက်တဲ့အထက်မှာပါတဲ့အဝေးတင်တက္ကသိုလ်ကျောင်းသားတွေဟာကျောင်းသားမဟုတ်ဘူးလို့အစိုးရတာဝန်ရှိသူတွေဘက်ကပြောဆိုလိုက်တဲ့အပေါ် AHRC အာရှလူ့အခွင့်အရေးကော်မရှင်ကဗဟုထုနည်းမှာကြေညာချက်ထုတ်ပြန်ကန့်ကွက်လိုက်ခြင်းဖြစ်ကြောင်းAHRC ကရှင်းနေဥမင်းလင်ဦးကပြောပါတယ
်ဒီပညာရေးဥပဒေမူကြမ်းကိုပြင်ဆင်ဖို့အတွက်ဆန္ဒထုတ်ပေါ်ကြတဲ့အခါမှာကျွန်တော်တို့အဝေးတင်တက္ကသိုလ်ကျောင်းသားတွေလည်းပါတယ်ဝင်းရနယ်သူတွေထဲမှာလည်းအဝေးတင်တက္ကသိုလ်စာပေဆိုင်ကိုတက်နေတဲ့ကျောင်းသားတွေတော်တော်များများလည်းပါပါတယ်အဲ့ဒါတွေကိုကျောင်းသူကျောင်းသားတွေအပြင်မတတ်မှတ်ဘူးလို့အစိုးရအာဏာပိုင်ကြီးကိုယ်တိုင်ကထုတ်ပေါ်ပြောဆိုခြင်းကကျွန်တော်တို့တကယ်ဝင်ကြီးဌာနအောင်မှာရှိတဲ့စာပေစာယူအဝေးတင်ဌာနကိုလုံးဝအပြည့်အမှန်မပြုတော့တဲ့သဘောမျိုးဖြစ်နေတဲ့အတွက်ဒါရီယာမဖြစ်သင့်ဘူးဆိုကြတော့ကျွန်တော်တို့ယနေ့ကြေညာချက်ထုတ်ပြန်ခြင်းဖြစ်ပါတယ်ဒီတက္ကသိုလ်အဝေးတင်ပညာစာပေစာယူတင်နန်းနဲ့ကြောင်းပြီးကြတဲ့လူတွေတော်တော်များများရှိတယ်ဆိုတာကိုမနေ့ကကာကွယ်ဝင်စီဦးစီးချုပ်မင်းဟောင်းလိုင်ကိုတိုင်ပြောသွားတဲ့အထက်မှာလည်းပါပါတယ်
ပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ဥဆောင်ဆန္ဒပြတဲ့သူတွေဟာကျောင်းသားမဟုတ်ဘဲအပြင်လူတွေဖြစ်တယ်ဆိုတာကိုပြသခြင်းနဲ့အတွေ့အစိုးရဘက်ကအဲ့ဒီလိုပြောဆိုခြင်းဖြစ်နိုင်တယ်လို့ဦးမင်းလွင်ဦးကဆက်ပြောပါတယ
်။ကျောင်းသားဆိုတာကိုလည်းကျောင်းသားလို့သတ်မှတ်တဲ့။နောက်ပြီးတော့ကျွန်တော်ဆိုလိုတာကဝင်းရနေသူတွေထဲမှာလည်းတက္ကသိုလ်စာပေစာယူအဝေးတင်ပြန်တက်နေတဲ့လူတွေလည်းပါတယ်။ဒါတွေကိုလည်းကျောင်းသားလို့ကျွန်တော်သတ်မှတ်မှာဖြစ်တယ်။အဲ့တော့ဒီ Ninyasa Sana Tobore Poirima, Usane Duriga, Leshi, Tegadurima, Teo Pinjami, Jare Durima, Hobusurago, Anavainiga, Lenyoto Pyogene, Tilumu Tonga, Mahobusure, Cheletigo, Tobo Piosula Pite.
People say, Chinton Ubrina Sanjimbi, Pansita, John Dulego, let take her, Yonton Larago, Jijin Api, Dimuha, Ubri Lanja on time.
မြန်မာတရတရားစီရင်မှုမျိုးဖြစ်လာမှာမဟုတ်ဘူးဆိုတာထင်ရှားနေတယ်လို့ဦးမင်းလည်းဦးကစက်ပြောပါတယ်ကျွန်တော်တို့ဒီပြည်မှုဆိုင်ရာကျွန်တော်ဥပဒေမှာလည်းပါတယ်ရဲလက်ဆွဲဥပဒေမှာလည်းပါတယ်ဒီအမှုဆွဲတင်ရုံနဲ့ဆွဲတင်ခံရတဲ့သူတွေကိုအပြစ်ရှိတယ်လို့ကျွန်တော်သတ်မှတ်လို့မရပါဘူးဥပဒေမှာတည်ရင်ဆိုပြထားတာကဆွဲခံရသူအစ်မပဲရှိပါသေးတယ်အဲ့ဒီလိုလူတွေကိုရုံးထုတ်တယ် mimi di gani biro tu dua biro kosong lama cete. Ero yaku jenaru jangdu jangnari gu letek kapiro yungtau de sura kisah doro jigu sozo awa cete sura u jenaru kujine. Uri piatan cete mido bensi di kamu ngaru lucin lulu yare sura tu bomu sauni de sura u jenaru miyare. Dari ya jenaru miamane ngaye naga dua makaune lala di cete luwe jenaru kujine. ဆိုဆွဲခံရတဲ့သူတွေကိုတရားရုံးတင်စစ်ဆေးတဲ့အခါမှာလေတရားရုံးအနေနဲ့အာဏာပိုင်အနေနဲ့ညွန်ကြားချက်တွေကိုပဲလိုင်းနာဆောင်ရည်နေရာအုံးမယ်ဆိုတာကိုကျွန်တော်တို့သတိပြည့်ခဲ့ဘူးတဲ့အမှုကြီးရပြည်နေရတာဖြစ်တယ်လွတ်လပ်တဲ့တရားစီရင်မဖြစ်နိုင်ဘူးဆိုတာကိုကျွန်တော်တို့အားသာလူခွင့်ရေးကော်မရှင်ကပြောနိုင်ပါဖန်စီခံထားရတဲ့ကျောင်းသူကျောင်းသားခုနှစ်ဆယ်ကို
အပီလာခုနှစ်ရည်ကရုံထုတ်စစ်ဆေးခဲ့ပြီးအမှုကိုအပီလာကိုရည်နှစ်ဒီကနေ့မှပြန်လည်စစ်ဆေးဖို့အတွက်အမိန့်ချခဲ့ပါတယ်ဒီတော်တွင်ပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့ဘဂဒအဖွဲ့ဝင်တွေကိုအာဏာပိုင်တွေကဖမ်းဝရမ်းထုတ်ပြီးလိုက်လံဖမ်းဆီးနေတာမှာမနေ့ဗုဒ္ဓဦးနေ့ကတော့ဘဂဒကျောင်းသူမတ်ပူပူခေါ်မရတနာစုပူပိုင်ကိုတန်လျင်မြို့ ပုံမှန်145ဥပဒေနှင့်စန့်ကျင်သောအစုအဝေးကိုလူစုခွဲရန်ထုတ်ပြန်ထားသည့်အမိန့်ကိုမလိုက်နာမှုပုံမှန်149ရုံးရင်းဆန့်ခတ်မှုပုံမှန် 905 ခခွေနိုင်ငံတော်ညီမှုပြည်ပြားရေးကိုထိခိုက်စေမှုစတဲ့ဆွဲချက်တွေနဲ့ဖန်ဝရန်ထုတ်ထားတာဖြစ်ပါတယ်ခင်ဗျာ
တော်ရှိမြတ်ခင်ဗျာမြန်မာလူရဲ့နှစ်ကူးတကြံအချိန်ခါရောက်လာပြီဖြစ်ပါတယ်။တကြံကာလအတွင်းမြန်မာလူမျိုးတွေရဲ့အစဉ်လာဓလေ့ထုံးစံရေကစားပွဲတော်ကြီးမှာအနှစ်သာရမပြောက်စေဘဲနဲ့ပျော်ပျော်ရွှင်ရွှင်နဲ့အနေရကင်းကင်းပွဲတော်ဆင်နွှဲနိုင်ဖို့အတွက်အရင်နှစ်တုန်းကအတွေ့အကြုံတွေကိုပြန်ပြောင်းဆင်ញင်ပြီးတော့ဘာတွေများဆောင်သင့်ရှောင်သင့်ကြတယ်လဲဆိုတာတွေကိုဒီလာမယ့်စနေညပိုင်းတိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်ဒီဆွေးနွေးလူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပအဝင်ဆွေးနွေးမေးမြန်းကြမယ့်တို့ရရှိနေကိုကြိုဆိုပါတယ်ခင်ဗျာ။
စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေ VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုပါတယ်ခင်ဗျာ။တော်ရရှိမြတ်ခင်ဗျာ။ရှိလာမယ့်သတင်းပတ်တင်းလာနေ့ကနေပြီးတော့ကြာတာပရင်းနေ့အထိဟာမဟာဒကြံရေကစားကာလဖြစ်ပါတယ်။ပြည်သူတွေရဲ့အတန်းလိုတင်စားခေါ်ဝေါ်နေရှိကြတဲ့တန်ကြက်အဖွဲ့တွေမြန်မာတို့ရဲ့နှစ်ကူးတကြံမှာဖြော်ပြဖို့အတွက်ပြင်ဆင်နေကြပါပြီ။1989ခုနှစ်နောက်ပိုင်းတန်ကြက်အားလုံးကိုပိတ်ပင်တားဆီးခဲ့ပေမဲ့လွန်ခဲ့တဲ့3နှစ်ကစပြီးတော့အစိုးရကတရားဝင်ခွင့်ပြုထားပေမဲ့တန်ကြက်စာသားတွေကိုတော့စီစဉ်မှုရှိနေစေဖြစ်ပါတယ်။ဒီနှစ်မှာတော့ပိုးပြီးတော့စီစဉ်မှုတွေပြုလုပ်လာတယ်လို့တန်ကြက်အဖွဲ့တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကုထက်အောင်ကပြောပြပေးမှာပါခင်ဗျာ
တကြံကာလအတွင်းမှာဖျော်ဖြေဖို့အတွက်ပြင်ဆင်နေကြတဲ့တန်ကျပ်ဖွဲ့ရဲ့စာသားတွေကိုဒီနေ့မှာတော့ဆိုးရွားကရင်းနှစ်တွေကနေမတူပဲပိုပြီးစစ်စစ်မှုတွေလုပ်နေတယ်လို့တန်ကျပ်ဖွဲ့ဝင်ကပြောဆိုကြပါတယ်ပြည်သူတွေရဲ့ခန်းစားချက်တွေနဲ့အစိုးရဖွဲ့ဝင်တွေရဲ့လှုပ်ဆောင်မှုတွေကိုကာယံညီညီနဲ့လွတ်လွတ်လပ်လပ်ဟစ်ကြွေးရတဲ့တန်ကျပ်တွေကိုစစ်စစ်မှုတွေလုပ်နေတဲ့အပေါ်မှာတော့စူးကြမှဘူကအဖွဲ့ကကိုအောင်မင်းဦးကအခုလိုဖွင့်ဟပါတယ
်ကိုလိုတင်ကျပ်မှုလို့ဆိုရင်တော့ဟိုဘယ်လိုခေါ်မလဲကိုတို့ပြောတဲ့လွတ်လွတ်လပ်လပ်ပြောဖို့ကတော့နည်းနည်းလေးမကောင်းဘူးပေါ့သူတို့လုပ်ဖို့ကံကြတာလေအဲ့ဒါကြောင့်ကိုတို့နေရတယ်ပရိုဗက်စီစီဟိုသူတို့ဆာဗစ်စီစီကိုတခါလေလွတ်တော်တင်လိုက်တယ်လွတ်တော်ပြန်ကြလာလိုအပ်တဲ့အချက်တွေသူဖြတ်ခိုင်းတယ်ဆက်တော့ကိုတို့ကဖြတ်ပြီးတော့လည်းတိုင်ပါလေဒါပေမဲ့လေဒီလိုမျိုးကြီးပြိမ့်မယ်ဆိုရင်တော့တကြံရန်တန်ကျက်တွေကနေတယ်မြန်တက်ပေါ်သွားလိမ့်မယ်အဲ့ဒီမတော့ဝယ်အောင်အစိုးရအနေနဲ့လည်းရိုင်းတည်ကြမှုတွေမလုပ်ဘဲနဲ့ရှင်းနာမြင်နာလေးတော့ပြတဲ့အသေးလေးကိုလက်ခံမယ်ဆိုရင်တော့အများကြီးကောင်းလာမှာပါ
စစ်စစ်ရေးကိုတင်တဲ့တန်ကျပ်အဖွဲ့20ကျော်ကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကမဟာတကြံတချင်းနဲ့တန်ကျပ်စစ်စစ်ရေးလုပ်ငန်းကော်မတီကစာသားတချို့ကိုပြတ်ထောက်မှုတွေရှိခဲ့ပါတယ်။ဘာသာရေးနဲ့တိုင်းရင်းသားစည်းလုံးညီညွတ်မှုတွေအပါအဝင်နိုင်ငံတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်ညှို့နှံစေမဲ့စာသားတွေကိုအဓိကစစ်စစ်တာဖြစ်တယ်လို့တန်ကျပ်စစ်စစ်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဦးတန်းမြင့်ကဆိုပါတယ်။အဓိက
တော့ဒုတာဝန်ရုံးကျုံးမကိုထိခိုက်မဲ့အုံလုံးမှုတွေမတုံ့ဘူးပေါ့။နော်အခုကျွန်တော်တို့ကဒီတိုင်းသားစီလုံးညီကြီးပြည်ပြင်းတဲ့ကိစ္စတွေဘာသာရေးကိုဟိုနှုန်းနဲ့ဒီမဲ့ကိစ္စအတုံးလုံးတွေမတုံးဘူးတွေနောက်ပြီးတော့ကျွန်တော်နိုင်ငံတော်အဖွဲ့အစည်းဓာတ်ပုဂ္ဂိုလ်ဒုတိယရဲ့အဲ့ဒါကိုစိတ်ခါကိုဒါဟိုကြာဆင်းတင်တဲ့အပြုမူကြိုးဆိုပြီးအပါပေါ့ဘူးအဲ့ဒီချက်တွေကိုကျွန်တော်တို့အဓိကစီစစ်ဖြစ်ပါတယ
်ချမှတ်ထားတဲ့စည်းကမ်းချက်တွေကိုမလိုက်နိုင်ဘူးဆိုရင်တော့ဒီဇယ်ဥပဒေအရအရေးယူသွားမှာဖြစ်တယ်လို့ဦးတန်းမြင့်ကဆက်ပြောပါတယ
်ဒါကိုစိတ်ခါကြာဆင်းတင်တဲ့နှုန်းနဲ့ဒီမဲ့အခုပြောစုတွေသူတို့ဘက်ကကျွန်တော်တို့စီစစ်ပြတဲ့အတိုင်းမလိုက်တာပဲနဲ့လုပ်တာရေတော့ကျွန်တော်ဒီရဲ့ဥပဒေနဲ့တော့အရေးကြီးဆုံးပါပဲ
မြန်မာနိုင်ငံရဲ့ပညာရေးစနစ်အကြောင်းနဲ့ဘရင်စနစ်အကြောင်းပါတဲ့စာသားတွေကိုဒီနှစ်မှာအဓိကဖြတ်တောက်ခံခဲ့ရတယ်လို့စူးကြမဘူကအဖွဲ့ကဆိုပါတယ်ဒါပေမဲ့ဖြတ်တောက်ခံထားရတဲ့စာသားတွေကိုပြန်လည်ပြင်ဆင်ပြီးတကြံကာလအတွင်းမှာပြည်သူလူထုကိုဖျော်ဖြေသွားမယ်လို့ကိုအောင်မင်းဦးကပြောပါတယ
်ဒီစာသားတွေသူမတိုင်သူဖြတ်ထားစာသားတွေကိုပြင်ချက်ပြီးတော့ထပ်တိုင်ပါပဲဒီမှာအရေးယူမယ်ဆိုရင်တော့ကိုတို့ကတော့ကျေးဇူးရပါမယ်တက်နိုင်ဦးလေကိုတို့ကပြည်သူတွေလောက်ရဆိုလို့ပြည်သူတွေရဲ့ခံစားချက်ကိုပြင်ပြမယ်ဒါမှမတက်ဘူးဆိုရင်တော့ကိုတို့ကမတက်နိုင်ဘူ
းတန်ကျက်စာသားတွေကိုဖြတ်တောက်ပြစ်တာနဲ့ပတ်သက်ပြီးတန်ကျက်ကိုအမြဲဆောင်မြော်အားပေးနေတဲ့ဥက္ကုကိုနိုင်ကအခုလိုဖွင့်ဟပါတယ
်ဒီတန်ကျက်ဆိုတာတော့ပြည်သူတွေရဲ့ခံစားချက်ပေါ့ပြည်သူရဲ့ခံစားချက်ကိုတင်ပြတဲ့ကိုသားတင်ပြတဲ့ဟာမျိုးဖြစ်တဲ့အတွက်အစိုးရအနေနဲ့တကယ်ပြင်လဲမြင်တာလေဆိုရင်တော့ဒါတွေကိုလိုက်ပြောပေးသင့်ပါတယ်ဒါအပြုသဘောဆောင်တဲ့ဝေဖန်မှုတွေပေါ့နော်ဒီအစိုးရရောပြည်သူရောဒါတကယ်တမ်းတော့တိုက်ပြီးတော့လည်းကောင်းစီခြင်းနဲ့စံသားနဲ့ဒါအကြံပြုတဲ့ဒါစံချက်လို့ပဲကျွန်တော်ကမြင်နေတယ်ဒါနဲ့အစိုးရအနေနဲ့တော့ကျွန်တော်သိတာကတော့သူတို့ဘောမှာဝေဖန်တာဟိုလက်မခံနိုင်ဘူးဆိုတဲ့အတိုင်းအတာမျိုးတွေပြတ်တက်လာတယ်လို့ကျွန်တော်မြင်ပါတယ
်တန်ကျက်အဖွဲ့တွေအနေနဲ့လည်းတန်ကျက်တွေကိုထိန်းထိန်းသိမ်းသိမ်းဖန်တီးတင်တယ်လို့စွဲဆောင်ရအမှုပညာရှင်ကြီးဦးဝင်းဖေကမှတ်ချက်ပြုပါတယ
်နိုင်ငံရေးအရာကိုယ်ကမွေးလင်းလင်းလွတ်လွတ်လပ်လပ်လွတ်လွတ်ကင်းကင်းမရှိသေးဘူးဗျဒါကမပြေနိုင်ငံရေးချီနေသဘောတရားကြောင့်မှာနောက်တစ်ခုကစံကြတွေပွင့်လင်းလာပြီဆိုလို့ရှိရင်စံကြတွေဒီရိုးရဆိုးရတဲ့ဒီခွင့်ရေးကိုယူတဲ့ဘက်ကလည်းကိုဟာကူပေါ့လေကိုသိက္ခာကူထိမ့်ပြီးတော့လှုပ်သွားဖို့အရေးကြီးတယ်ဗျဟိုတိတ်ပြီးတော့ခွင့်ရရပြီဆိုပြီးတော့တအားကြမ်းလို့လည်းမဖြစ်ဘူးဗျဒီခွင့်ရပြန်ဆုံးသွားမှာပဲအဲ့တော့ကျွန်တော်တို့ကဒီမလွတ်လပ်တာတော့မကြိုက်ဘူးဗျဒါပေမဲ့လွတ်လပ်ခွင့်ကိုအလွဲသုံးစားလုပ်မှာကိုလည်းကျွန်တော်စိုးရိမ်တာအမှန်ပဲဗ
ျအစိုးရတာဝန်ရှိသူတွေကတန်ကျက်အဖွဲ့တွေကိုရန်ကုန်မြို့တော်ခန်းမရဲ့မန်တပ်မှာအရင်နှစ်တွေကလိုဖျော်ဖြေခွင့်မပြုတော့ပါဘူး1989ခုနှစ်နောက်ပိုင်းကလေးကတန်ကျက်အလုံးကိုပိတ်ပင်တားဆီးမှုတွေပြုခဲ့ပေမဲ့2013ခုနှစ်မှာတော့အစိုးရကတရားဝင်ခွင့်ပြုခဲ့ပါတယ်ဒါပေမဲ့အခုလိုတန်ကျက်စာသားတွေကိုစစ်စစ်ဖြတ်တောက်တာတွေရှိနေသေးတဲ့အတွက်လွတ်လပ်မှုအပြည့်အဝမရှိသေးဘူးလို့တန်ကျက်အဖွဲ့တွေကပြောဆိုနေကြပါတယ်ခင်ဗျာ
ကိုထက်အောင်ပါခင်ဗျာ VOA American တန်ရဲ့ကြာတာပတိနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လှည့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေမနက်ခင်းထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုလို့ရှိရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်နဲ့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
အရင်ဟိုဘောတမလို့ဆိုရလက်ထက်
ပတ်စင်မြမကြီးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးကြပါတယ်။ပထမဦးဆုံးတင်ပြပေးချင်တာကတော့ The Diplomat Online စာဆောင်မှာစောင်းမရှင် Hunter Mustan နဲ့ Andrew Morgan တို့ပူးတွဲရေးသားထားတဲ့ Have Myanmar Armed Forces Gone Too Far?မြမတက်မတော်လက်လွန်ခြေလွန်ဖြစ်နေပြီလားဆိုပြီးတော့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မကြခင်ကဖြစ်ခဲ့တဲ့အဖြစ်အပျက်တွေကပြုပြင်ပြောင်းလဲလမ်းကြောင်းပေါ်မှာမြန်မာနိုင်ငံဘလောက်ခီးပေါက်နေပြီလဲဆိုတာကိုပြသနေတယ်ဆိုပြီးတော့အစချီရေးသားထားတာပါ။ပြီးခဲ့တဲ့မတ်လသတင်းတစ်ပတ်အတွင်းမြန်မာစစ်တပ်ကကျဲချလိုက်တဲ့ဘုံတရုတ်နိုင်ငံနင်နမိတ်ထက်ကိုကြောက်ရောက်သွားခဲ့ပြီးတရုတ်လူမျိုးလဲသမား၅ယောက်တေဆုံးခဲ့ရပါတယ်။ရန်ကုန်နဲ့လက်ပတန်းမြို့တွေမှာငြင်းငြဲစွာဆန္ဒပြကြလို့ဆိုပြီးရဲတပ်ဖွဲ့ကရိုက်နှက်ဖမ်းဆီးတာတွေပြုလုပ်ခဲ့ပါတယ်။အဲ့ဒီလိုရန်လိုတဲ့အပြုအမူတွေဟာစီအုပ်ချုပ်ရေးနဲ့အုပ်ချုပ်တဲ့နိုင်ငံတကာနိုင်ငံအဖြစ်ကိုပြန်သွားနေတာမဟုတ်ဘူးလားလို့မေးခွန်းထုတ်ရေးသားထားပါတယ်။ဒီဖြစ်ရတဲ့ခုကစိုးရင်စရာကောင်းလာတဲ့လက္ခဏာတွေဖြစ်တယ်လို့တကယ်တော့မြန်မာအစိုးရဟာငြိမ်းချမ်းစွာဆန္ဒပြသူတွေကိုဥပဒေကြောင်းကျကာကွယ်မှုပေးတဲ့လို့ရေးသားထားပါတယ်။တစ်ဖက်မှာလည်းနိုင်ငံတော်ကိုထိပါချင်းချောက်လာတယ်လို့ယုံကြည်ရရင်လုံခြုံရေးတပ်ဖွဲ့ကဝင်ရောက်ဆွတ်ဖက်ခွင့်ရှိတယ်ဆိုတဲ့ဥပဒေကလည်းရှိနေပါတယ်။သမ္မတဦးသိန်းစိန်ရဲ့အစိုးရဟာအုပ်ချုပ်ရေးကိုပိုင်ပိုင်စည်းစည်းလှုပ်ဆောင်နိုင်တယ်ဆိုတာကိုစစ်တပ်ကသိအောင်ပုံမူလှုပ်တင်တယ်လို့ထောက်ပြထားပါတယ်။2008ခုနှစ်အခြေခံဥပဒေမှာမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့စစ်အာဏာရှင်လက်ထက်စောင့်ကြည့်ထောက်လှမ်းရေးကိစ္စတွေကိုအဓိကလှုပ်လာခဲ့တဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနစတာတွေကိုပြည်ထရေးဝန်ကြီးဌာနရဲ့အောက်မှာဖွဲ့စည်းထားပါတယ်။ပြည်ထရေးဝန်ကြီးကလက်ရှိစစ်တပ်မှာဗိုလ်ချုပ်တာဝန်ယူထားစေဗိုလ်ချုပ်ကိုယ်ကိုဖြစ်ပါတယ်။မလ၁၀ရက်နေ့ဆန္ဒပြကျောင်းသားတွေကိုရိုက်နှက်ဖြိုခွင်းပြီးတော့ထရက်ကားတွေပေါ်တင်ပြီးထောင်ထဲကိုဆွဲသွင်းခဲ့တဲ့လုပ်ရက်ပေါ်အမေရိကန်ပြည်တော်စုအပါအဝင်နိုင်ငံတကာကပြစ်တင်ဝေဖန်ခဲ့ကြပါတယ်။ဒီလုပ်ရက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ကိုသွားနေတာပါလို့အမွန့်တင်ပြောဆိုနေတဲ့တိုင်းပြည်ရဲ့အစိုးရနောက်ကျောင်းပြန်လှည့်နေတာပါပဲလို့ရေးသားထားပါတယ်။အပြည့်အစုံကို The Diplomat Online စာဆောင်မှာဖတ်ရှုနိုင်ပါတယ်။ဆက်လက်ပြီးတော့တင်ပြပေးမှာကတော့ The Hindu သတင်းစာရဲ့အတွင်းမြင်ကဏ္ဍမှာဆောင်းပါရှင် Nikin Paung Kip Yan ရေးသားထားတဲ့ Peace in Myanmar ဆိုတဲ့ဆောင်းပါးပါ။မြန်မာနိုင်ငံမှာအစိုးရတိုင်းဒေသလက်နက်ကိုင်အဖွဲ့16ဖွဲ့ကကိုယ်စားလှယ်တွေစစ်တပ်တို့ကြားတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေးရေးမူကြမ်းသဘောတူညီမှုရရှိခဲ့တာဟာကြိုးစိုးရမယ့်ခြေလှမ်းဖြစ်ပါတယ်တဲ့။ပါဝင်ညှိနှိုင်းဆွေးနွေးခဲ့တဲ့သူတွေအားလုံးကိုသူတို့ရဲ့ကြိုးပမ်းအားထုတ်မှုအတွက်ဂုဏ်ပြုရမှာဖြစ်တယ်လို့အစချီပြီးတော့ရေးသားထားပါတယ်။အခုလိုရရှိခဲ့တဲ့ဖြစ်ပေါ်တိုးတက်မှုအတွက်ကြိုးစုံနေတဲ့တစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းလေးလာသုံးသပ်သူတွေကနားလေသဘောပေါက်ထားကြပါတယ်လို့ရေးပါတယ်။ဆွေးနွေးမှုတွေထဲမှာတက်မတော်ဆိုတဲ့အခန်းကဏ္ဍနဲ့ဖက်ဒရယ်တက်မတော်တီထောင်ရေးဆိုတဲ့ကိစ္စရပ်ဒီမှာသဘောထားအမြင်ကွဲလွဲချက်တွေအတော်များများရှိခဲ့ပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ရရေးဟာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာစေဖို့လမ်းဖွင့်ပေးတာဖြစ်ပါတယ်။ဒီနေရာမှာဖေဖော်ဝါရီလဆန်းပိုင်းကစတင်ခဲ့တဲ့လောက်ကင်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေကိုထည့်သွင်းရေးသားထားပါတယ်။ MNDAA ကိုကံအဖွဲ့ကိုဆွေးနွေးပွဲမှာထည့်သွင်းမထားပါဘူး။ MNDAA ကိုကံအဖွဲ့ဟာအစိုးရနဲ့1989ခုနှစ်ကနေ2009ခုနှစ်အထိအပြစ်ရသဘောတူညီမှုရရှိခဲ့တဲ့အဖွဲ့ဖြစ်ပြီးတော့နေကြောင်တက်ဖွဲ့ရေးကိစ္စနဲ့ပတ်သက်ပြီးတော့အပြစ်ရသဘောတူညီမှုပြက်ခရတာပါအစိုးရအနေနဲ့ MNDAA ကိုဘေးထုတ်ထားမယ့်အစားညဉ့်ညံ့ရေးစကားဝိုင်းတွေကိုခေါ်သွင်းတဲ့နယ်စသဖြင့်ရေးသားထားပါတယ ်ဒေါ်ရချင်းကလည်းအခုဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်နေပါပြီမနေ့ခင်းတိုင်းနားဆင်နေကြ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတ်တန်းကစီစဉ်တင်ဆက်ပေးထားပါတယ်
နေ့မနေ့တင်ပြမယ် idiom အသုံးကတော့
money burns a hole in someone's pocket
ဖြစ်ပါတယ်စာလုံးပေါင်းက m o n e y money ကငွေပိုက်ဆံ b u r n s burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်းတာ a ကတခု h o l e hole ကအပေါက်ဆိုတော့ a hole ကအပေါက်တခုIN ကအထည် SOME ONE apostrophe S someone's got ut yao e POCKET pocket ကအေးဆိုတော့ someone's pocket ဆိုရင်တူတယောက်ဤအေးလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သူ့ရဲ့အိတ်ထဲမှာမိလောင်တယ်လို့ပဲအပေါက်တစ်ခုရှိနေတယ်ဆိုတာပါပဲ idiom အဓိပ္ပာယ်ကတော့လူမိုက်နဲ့ငွေအတူမနေဆိုသလိုလက်ထဲငွေကလေးရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ငွေဟာသူ့အိတ်ထဲရောက်ရင်မိလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့သလိုပါပဲပက်ဆန်သုံးဘူလက်ကိုရားနေတဲ့သဘောမျိုးပေါ့ငွေလေးရမယ်မကြမ်းနဲ့သုံးဘူပဲပြင်နေတဲ့လူစုစုဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John can't seem to save anything. Money burns a hole in his pocket.
John ဟာစူးစူးဆောင်းဆောင်းဘာမှမရှိဘူး။ငွေကိုရတာနဲ့သုံးဘူလောက်ပဲကြည်နေတာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် John can't seem to save anything.Money burns a hole in his pocket.
ငွေကိုစူးစူးဆောင်းဆောင်းမရှိဘူး။ရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ?
Money burns a hole in his pocket.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American idiom 3 English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့မြမအရေးတုံ့တက်ချက်ကိုတင်ဆက်ပေးပါတော့မယ်။မကြခင်ကရရှိလိုက်တဲ့အပြစ်ခတ်ရစရေးသဘောတူညီချက်ကနေစစ်မှန်တဲ့ငြင်းငြင်းရေးဖြစ်ထွန်းလာနိုင်ပါမလားဆိုတာလူတော်တော်များများကတန်တရားတွေရှိနေကြတာတွေ့ရပါတယ်။တကယ်အလားအလာဘလို့ဖြစ်လာနိုင်မှသလဲ။လက်ပူတိုက်ငြင်းငြင်းရေးမဖြစ်ရလေအောင်ဘလို့လုပ်သင့်ပါသလဲ။ညင်ညွတ်သောတိုင်းရင်းသားများမဟာမိတ်အဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဦးဆိုင်ညွန့်လွင် MPC အဖွဲ့ဝင်ဒေါက်တာအန်ဒရူးမူအောင်ကျုံးလျံနဲ့ဦးကျော်စံသာကဆွေးနွေးတုံ့တက်ထားပါတယ်ခင်ဗျာ။
ကြတိညာမြန်မာနိုင်ငံမှာအပြစ်ခတ်ရစေဖို့အရေးကြီးတဲ့သဘောတူညီမှုတစ်ခုရတယ်လို့သိရပါတယ်။ဒီသဘောတူညီချက်ဟာဘလောက်စစ်မှန်တယ်လဲ။အမှန်တကယ်တိုင်းရင်းသားတွေမျှော်မှန်းတဲ့ညီညာမျိုးရနိုင်တဲ့အလားအလာရှိသလား။သူတို့မှားယွင်းသောမျှော်လင့်ချက်များ false hope များဖြစ်နေသလားဆိုစဉ်းစားကြည့်နေဖြစ်ပါတယ်။ဆိုပထမဆုံးဒေါက်တာအန်ဒရူးဒီသဘောတူညီမှုကဘလောက်ထိခိုင်မာစစ်ချရသလဲဆိုတာအကျဉ်းချုပ်ပြောပြပါလားခင်ဗျာ
။နိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေမှုမူကျန်ပေါ်သဘောတူညီချက်ဆိုတာကျွန်တော်တို့တမိုင်းမှာမရှိခဲ့ဘူးလေဟာဖြစ်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အရင်အခြေဆက်ဆက်ကဆိုရလက်ထက်မှာတပွဲချင်းစီနဲ့ဆွေးနွေးလာခဲ့တယ်ဒါပေမဲ့ဒီသမရဦးသိန်းစင်လက်ထက်အစိုးရမှာ16ဖွဲ့ကိုပေါင်ခတ်ပြီးတော့ဆွေးနွေးလာပြီးတော့ဒီအခုနကပြောတဲ့ NCO လက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်အဲ့တော့ကျွန်တော်အမြင်မှာတော့ဒီသဘောတူညီချက်လက်မှတ်ရေးထိုးလိုက်ရတဲ့အကုန်လုံးကပြည့်စုံတာမဟုတ်ပါဘူးအဲ့ဒီပြည်ဆောင်အောင်လို့ကျွန်တော်တို့စပြီးတော့စကားပြောကြဆုပ်ဆိုတဲ့အနေထားတစ်ခုကိုဖန်တီးလိုက်နိုင်တဲ့အတွက် DNCA ဆိုတာကျွန်တော်တို့မြန်မာနိုင်ငံအတွက်အနာဂတ်မှာအကောင်းဆုံးသောသမရကြီးပြောသလိုငင်းချင်ရေးဆွေးနွေးရေးလမ်းကြောင်းကိုရောက်နိုင်ဖို့တကားဖွင့်ပါတယ်ဆိုတဲ့ပြောဆိုချက်ကိုကျွန်တော်ကတော့အဲ့လိုပဲရှုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးဆိုင်ညွန့်ကိုမေးချင်ပါတယ်စီလုံးညညသောတိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ခေါင်းဆောင်တူအနေနဲ့ဘယ်လိုသုံးသပ်လို့ပါလဲဒီသဘောတူညီချက်ကို
ကျွန်တော်တို့အနေနဲ့တော့ဒါကိုကြိုဆိုရမှာပါအန်ဒရူးပြောလို့ပါပဲစကားပွင့်တဲ့အချိန်မျိုးတော့ရောက်သွားပြီသူကလုံးဝရာလုံးပြည့်တော့စိတ်ချတဲ့နေသားမျိုးရှိနေပါဘူးဒီလက်မှတ်မထိုးခင်မှာအချိန်ကြီးတစ်ခါကအမားရင်တစ်ခုအများပြုခဲ့လို့ရှိရင်ပြတ်သွားနိုင်တဲ့နေရာမျိုးရှိတယ်။ဒီလိုအချိန်ကြီးကောင်းကြီးရခဲ့တဲ့ဥစ္စာကိုဆက်လက်တည်ဆောင်တော့လို့ပါတယ်။အပြီးကဆွေးနွေးပွဲရမှတပြေလုံးအပြစ်ကတ်တိုက်ခိုက်မှုရစေရေးဆိုတာပြင်ရတာဆိုရင်ပုံမှန်ပါတယ်။ဒ
ခုဆိုရင်တချို့နေရာတွေမှာတိခတ်တိုက်ခိုက်မှုတွေရှိနေတော့တယ်
ကူရရှိတဲ့သဘောတူညီမှုနဲ့ပတ်သက်ပြီးအခြေခံကွဲလွဲမှုတစ်ခုအစဉ်လာအချင်းလူတိုင်းစိတ်ထဲမှာဆွေးနွေးယူနေကြတာတိုင်းရင်းသားတွေလူချင်းနဲ့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုမြန်မာနိုင်ငံအစိုးရဘက်ကသဘောထားတင်မှသူတို့ချို့သူသဖြင့်တမတော်ပိုင်းကတချို့ကသိသဘောမတူဘူးဘွင်မကြဘူးမယုံကြည်ဘူးဒါပြလိုက်ရင်ပြည်ထောင်စုပြိုကွက်မယ်ဆိုတဲ့စိတ်ဓာတ်မျိုးရှိနေလို့ယူဆခဲ့ကြပါတယ်အစဉ်လာအချင်းဒီကိစ္စကိုဘယ်လောက်ထိပြင်းလင်းသွားပြီလဲဒေါက်တာအန်ဒရူးခင်ဗျာဒီကိစ္စကိုဆက်လက်ဆွေးနွေးဖို့လမ်းပွင့်သွားတာလားသူတို့ဒီကိစ္စကို less ခံတဲ့အဆင့်ကိုရောက်သွားပြီလားခင်ဗျာ
ဖယ်ရပီချောင်းစုထူချောင်းရေးဆိုတာ1960နှစ်ကနေဒီငင်းချမ်းရေးဆွေးနွေးပွဲစတင်တဲ့အချိန်ကြီးကတော့ပြောလို့ဆိုလို့မရတဲ့ကိစ္စဖြစ်ပါတယ်ဒါမဲ့ဒီနောက်ပိုင်းမှာကဘာဖြစ်လဲဆိုသမရကြီးကိုထိုက်ကဖယ်ဒရယ်စနစ်ကိုအခြေခံတော့ဒီချောင်းစုထူချောင်းမဲ့ဆိုတဲ့ကိစ္စမှာသမရဘက်ကလည်းအတိအဝ၆ခံလာပဲကျွန်တော်တို့အစည်းအဝေးသမ္မတနဲ့တွေ့ပြီးတော့လုပ်တဲ့အချိန်မှာဘယ်တော့မှဖယ်ဒရယ်စနစ်ကိုအခြေခံတော့ပြည်ထောင်စုကိုတန်းကွက်မယ်မလိုလားဘူးဒါပြည်ထောင်စုပြုကွေးဖြစ်တယ်ဆိုတဲ့ဟာမပြောပါဘူးအဲ့တော့ကျွန်တော်တို့ကဖယ်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုထူထောင်ဖို့ကဒီအပြစ်ခရစီစာချုပ် NCA မှာသဘောတူပြီးပါပြီဒါနဲ့အကောင့်ချေပေါ်တဲ့အပိုင်းကတော့စနစ်ကြံကြမယ်နှစ်နှစ်ဆယ်ကြံကြမယ်ဘာလို့ဆိုကျွန်တော်တို့အားလုံးကဒီဆောက်ရမယ်စနစ်ချစ်လို့ပါခင်ဗျာ
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥဆိုင်ညွန့်လင်ရဲ့သဘောထားကိုလည်းကျွန်တော်သိကြည့်ပါတယ်အစိုးရဘက်ကရာကိုယုံကြည်ပြီးဆိုတာတကယ်ပဲစစ်မှန်တဲ့ယုံကြည်မှုလို့ထင်ပါသလား
အစိုးရဘက်ကလည်းဒီဟာကိုဖြစ်အောင်အလေးနဲ့ထားပြီးတော့လုပ်နေတယ်ဆိုတာကိုကျွန်တော်တော်လေးယုံကြည်ပါတယ်သို့တော်လည်းပဲနိုင်ငံရေးသဘောတူညီမှုရတဲ့အချိန်ထိပို့သွားဖို့ကတော့နည်းနည်းတော့ကျွန်တော်တန်လျာရှိသေးတယ်။အများကြီးကျွန်တော်ဆွေးနွေးရအောင်ပါဖြစ်တယ်။အခု NCA မူကြမ်းမှာတချို့ပြဿနာတွေမကျော်လွှားနိုင်ဘူး။ဒါကိုဒီမူပေါင်းရေးတဲ့အချိန်ကျမှဆွေးနွေးမယ်။ဒါမို့လဲနိုင်ငံရေးတွေးဆဆွေးနွေးတဲ့အချိန်ကျမှဆွေးနွေးမယ်ဆိုပြီးတော့ကျော်လွှားသွားမယ်။ကျော်လွှားတဲ့ကိစ္စတွေကတကယ်နိုင်ငံရေးတွေးဆဆွေးနွေးပွဲဒီမှာလာပြီးအခက်အခဲဖြစ်နိုင်တယ်။အဲ့ဒီချိန်ညရဲ့ကျွန်တော်တို့ဒီဆွေးနွေးဘက်တွေကဘယ်လောက်ထိငြင်းချမ်းမှုရှိသလဲအဲဘယ်လောက်ထိတိုင်းပြည်ပေါ်မှာစည်းစနာရှိသလဲဒီပေါ်မှာအများကြီးမြည်တည်သွားပါပြီ
ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုပြောချင်ပါတယ်အခုရွေးကောက်ပွဲနီးကပ်လာတဲ့အချိန်မှာဓာတ်လုတ်ပေးလိုက်ခြင်းအပြင်အနာလက်ရှိအင်အားစုဘက်ကအရေးသာသွားတာပေါ့ဘာပဲပြောပြောဒါလုတ်ပေးနိုင်တယ်ဆိုတာဒီလိုကြောင့်လုတ်တယ်ဆိုတာဟာမပြေတော့လဲကံရရှိပဲခင်ဗျာအဲ့ဒါဆိုတော့အဲ့လိုလက်ပူတိုက်ပြီးတော့လုတ်လိုက်တဲ့အတွက်ကြောင့်အရေးကြီးတာကိုတကယ်သဘောတူညီမှုမရပဲနဲ့နောက်ဆွေးနွေးမယ်ဆိုပြီးတော့ပြစ်ထားလိုက်တာလားတကယ်တမ်းကနောက်ကိုဆွေးနွေးပွဲနဲ့အဖြေရှာနိုင်မလားလက်နဲ့ကင်ပဋိပက္ခစီကိုပြန်မြောက်သွားနိုင်တော့ဘူးလားဆိုတာကိုအရေးကြီးလို့ထင်ပါတယ်ဒေါက်တာအန်ဒရူးသဘောပြောပါန
ံပါတ်1အချက်ကအပြစ်ခရစေဖို့လိုပါတယ်အပြစ်ခရစေပြီးမှကျွန်တော်တို့နိုင်ငံရေးစပေါ်ဝိုင်းမှာအမြင်မတူတဲ့ဖယ်ဒရယ်ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကအမြင်တိုင်းဒေသနဲ့ကန်ခေါင်းဆောင်ဘက်ကအမြင်ကျန်တဲ့အုပ်စုအဖွဲ့အစည်းတွေအမြင်တွေအားလုံးကကျွန်တော်တို့ဆွေးနွေးပြီးတော့အဖြေရှာရမှာဖြစ်ပါတယ်ခင်ဗျာဒါပေမဲ့ဒီလိုအဖြေရှာနိုင်ဖို့အချင်းချင်းတစ်ခုကိုကျွန်တော်တို့လွတ်လပ်ရရပြီးတဲ့အချိန်ကနေဒီနေ့ဖြစ်မရဖြစ်ပါဘူးအခုနောက်အကြေပြောတဲ့အထက်မှာဒီအလက်ရှိဖြစ်နေတဲ့အနေအထားမှာဥဆောင်နေတဲ့လူတွေကဒါအခွင့်အရေးယူတယ်ဆိုတဲ့ဟာမျိုးဒါမှမဟုတ်သူတို့ရဲ့ရည်ရှိအကျိုးမြတ်ဆိုတဲ့ဟာမျိုးကျွန်တော်မယူပါဘူး။မလုပ်လဲဆိုတော့ယူချင်လဲယူလို့မရဘူး။စိတ်ထားစိတ်ဓာတ်ကောင်းမနဲ့အုံမြင့်ချပြီးတော့ကျွန်တော်တို့စိတ်ဆက်ပြီးတော့သွားရမယ်ဆိုတဲ့လမ်းကြောင်းအမှန်ပေါ်ကိုပြင်ပေးနိုင်တာခုနအကျေဆိုင်ညွန့်လင်ပြောသလိုပဲကျွန်တော်ကတော့ထောက်ခံပါတယ
်။တချို့ကိုကြိုးသွားတယ်ဆိုလို့ကျွန်တော်လက်ပူတိုက်ပြီးတော့ပြီးဆိုလဲကြောင်းလုတ်သလားဆိုရဲမိကုန်းကိုမိခဲ့တာပါ။ဥဆိုင်ညွန့်လင်ဘာပြောလို့ပါလဲ။
ဒီကရရဆဲပြီးတော့မှဒီနိုင်ငံရေးဆွေးနွေးရတယ်ဆက်ပြမို့ဗျာဒီယူဆကလည်းကျွန်တော်မငြင်းဆာလို့ပါဘူးတယောက်တော့ပြစ်ခတ်တိုက်ခိုက်တာတွေရပ်သွားပြီးမှဆွေးနွေးရတော့အကောင်းဆုံးပေါ့နော်တကယ်လို့ကအဲ့လိုအခြေအနေမျိုးမသေးတယ်လည်းပဲဆွေးနွေးလို့ပွဲတွေရုပ်ရပါလေကဘာစစ်ကြီးတွေမှာဆိုလဲဆွေးနွေးပွဲတွေပြီးတော့မှအတိတ်ကရဆဲပါတယ်ရှိခဲ့ပြီးပါပဲအဓိကကတော့ကျွန်တော်နိုင်ငံတော်ပေါ်မှာဘယ်လိုစီနားထားမလဲတကယ်တော့ဘယ်လောက်ထိအမြင်တွေဖလှယ်နိုင်မလဲအပေးယူတွေဘယ်လောက်ထိမျှနိုင်မလဲတယောက်ကအပါစီယူပြီးတော့တယောက်ကိုနှိမ်ထားရင်တော့ဒါမဖြစ်နိုင်ဘူးဒီလိုအနေထားတွေကိုကြော်လွားနိုင်တယ်ဆိုတော့ကျွန်တော်ထင်တယ်ကောင်းတဲ့အနေထားတွေကိုကျွန်တော်ရောက်သွားမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီလိုအပြစ်ကရဆဲရေးဒေါက်တာအန်ဒရူးကပြောတယ်ဒါမြန်မာသမိုင်းမှာလွတ်လပ်ရပြီလားဒီလိုအခွင့်အလမ်းမျိုးမရဘူး တကယ်တော့နဝတ္တနာဖလက်ထက်ကလည်းပဲတိုင်းသားအင်အားစုတချို့နဲ့အပြစ်ခတ်ရစရေးနှစ်ဒေါ်လာ14နှစ်18နှစ်စသဖြင့်ရခဲ့တယ်ဆိုတာသိပါတယ်အဲဒီတုန်းကအပြစ်ရစရေးအဖွဲ့တွေကိုနောက်မကြခင်မှာအစွာအတင်းမဲ့ငိမ့်အဖွဲ့ဆိုပြီးတော့ဆိုင်းပုတ်တက်ပြလိုက်တယ်နောက်ပိုင်းမှာကျတော့နိုင်ငံရေးသဘောတူညီမှုအဆင့်ကိုတုတ်တက်မလာခဲ့ဘူးဆိုတော့အခုအခြေအနေဟာရခင်လိုမဖြစ်တော့ဘဲနဲ့တကယ်ရှိကိုတိုးပါမယ်ဆိုတာဘယ်အချက်ကပူပြီးပြောင်းလဲလာလို့လဲဒေါက်တာအန်ဒရူးခင်ဗျာ
အရင်ဟိုဘောဘောတမလို့အစိုးရလက်ထက်ဒုံကလုပ်တဲ့မင်းချန်ဖြစ်နေတာအခုလုပ်နေမင်းချန်ဖြစ်နေတော့တော့ကွာပါလေခင်ဗျာနံပါတ်၁ချက်ကပါလဲဆိုအရင်ဟိုတမလို့အစိုးရလက်ထက်ဒုံကလုပ်ထားတဲ့ကိစ္စကနိုင်ငံကြီးပြည်သူမှာကိုနိုင်ငံကြီးမိအရာဖြည့်ရှင်းနိုင်တဲ့အမိထားမရောက်မချင်းဟိုဘောဘာမှနိုင်ငံကြီးကိစ္စမဆွေးနွေးဘူးအခုကတော့နိုင်ငံကြီးပြည်သူမှာကိုအခုချိန်ကနေစပြီးဆွေးနွေးမယ်ဘာနဲ့ကွာလဲဆိုတော့အရင်တော့ကဒီ disarmament လက်နက်ကိုအရင်ချုပ်ပြီးမှဒါမှမဟုတ်ရင်တမလို့ရင်အောက်ကိုဝင်ပြီးမှနိုင်ငံရေးဆွေးနွေးမယ်အခုအချိန်မှာဖြစ်နေတဲ့ဆွေးနွေးပွဲကဒီ SSR လို့ခေါ်တဲ့ security sector reform ကို base လုပ်ပြီးတော့ကျွန်တော်တို့လက်ထက်မှာသင်္ကန်းကင်ထားပါကျွန်တော်တို့နိုင်ငံရေးကိုအရင်ဆွေးနွေးပြီးမှအားလုံးသဘောတူတဲ့အခါကျရင်ကျွန်တော်တို့တိုင်းပြည်မှာဒီနိုင်ငံရေးပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတော့ကိစ္စအဲ့ဒီမျက်ချက်ကကိုပါပါခင်ဗျာ
ဟုတ်ကဲ့
ဒီတန်းကျွားရင်လက်နဲ့ကင်နေတဲ့လူတစ်ဖက်ရှိနေတွေ့တော့ငင်းချမ်းရေးဘလောက်ပဲစာချုပ်ထူးထူးတိခတ်တဲ့မှုကိုရှိမှာပါဒါပေမဲ့အရင်နှုတ်ကလူကမျိုးမဟုတ်ပဲနဲ့ထိထွေးရင်ဆိုင်မှုလေးတွေတော့ကျွန်တော်တို့တွေ့ရအောင်ပါပ
ါဟုတ်ကဲ့ဦးဆိုင်ညွန့်လင်ကသဘောတူပါလားအဲ့တော့အရင်တုန်းကရခဲ့တဲ့ပြစ်ခတ်ရစေးသဘောတူညီချက်နဲ့အခုသဘောတူချက်မတူတော့ဘူးအခုဟာသိသားတယ်ဆိုတော့ဒေါက်တာအန်ဒရူးပြောကြချက်ကိုလက်ခံပါလားခင်ဗျာ
ကျွန်တော်မငြင်းလိုပါဘူးဒါလည်းဟိုထောက်ခံပါတယ်ကျူလည်းကျူစုပါတယ်သို့တော့ကျွန်တော်တစ်ချက်ပြောချင်တာကဟိုအရင်အစိုးရနဲ့အခုအစိုးရနဲ့ပုံကိုယ်ကြီးကတိတ်မကွာဘူးကြာငကူကလူတွေပါဖြစ်နေတယ်အဲ့တစ်ချက်ကတော့ကျွန်တော်ထင်တယ်ဤသူလူလူတွေရောစုနေပဲလက်နက်ကိုင်းအဖွဲ့ကြီးအပြည့်လေတန်တရားဖြစ်เสียရှိတယ်အဲ့မှာယုံကြည်မှုတည်ဆောက်ဖို့အများကြီးလိုတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့လူမပြောင်းမနေမူလောက်ပြောင်းပြနေတဲ့သဘောလို့ဟုတ်ပါတယ်ဒါမှန်ပါတယ်လူတော်များများအဲ့လိုထင်ကြပါတယ်တန်တရားကိုပြောင်းအောင်တော့တကယ်လုံနိုင်မယ်ထင်ပါလားကွန်ဒူဆိုတူတော်လေးပြောပြပါဒီကိစ္စကို
ဟုတ်ကဲ့အရင်ဆိုတော့နဲ့အခုဆိုတော့လူကတော့တူပါတယ်ဒါပေမဲ့လူတူပေမဲ့လည်းဝဘာပေါ်လစီအတွေးခေါ်ကြောင်းတော့ရတော့ခေကလာရရှိကြောင်းရဲ့ကြောင်းနိုင်မှုကြည့်ပြီးတော့အရင်တော့ရှိတဲ့တော့ကြောင်းမဲ့လူတွေဒီစနစ်ထဲမှာဝင်လာခဲ့အတွဲအခုချိန်ဒီလိုမျိုး၃နှစ်၄နှစ်အတွဲမှာငင်းချင်ဖြစ်ချင်ပြီးဒီလောက်တိုးတက်တာဖြစ်ပါတယ်ဆိုတော့ပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကဘူးပြည့်ရဆဲရဲ့သဘောတူညီမှုမှဒီငင်းချင်ရဲ့လမ်းကြောင်းကိုချစ်တဲ့နေရာမှာအဓိကစိန်ခေါ်မှုကဘာကိုရင်ဆိုင်ရမလို့ထင်ပါတယ်
ကျွန်တော်ထင်တာကတော့အစိုးရနဲ့တိုင်းဒေသနဲ့ကိုင်ဖွဲ့စည်းတွေအပြင်မှာပါဝင်ထိုက်ပါဝင်တဲ့တင်းတဲ့လူတွေကကိုဘယ်အခန်းကဏ္ဍကနေဘယ်လူကနေပါဝင်မယ်ဆိုတဲ့ဟာနားမလည်ပြီးတော့ငါမပါရကောင်းလားသူမပါရကောင်းလားဆိုပြီးတော့ကျွန်တော်ပြတ်နာတွေ့မယ
်
ဒီဟာကကျွန်တော်တို့ရဲ့အာဓမ္မအကြီးမားဆုံးဟိုပေါ့စိန်ခေါ်မှုပါခင်ဗျဟု
တ်ကဲ့ဦးစန်းညွန့်လည်းရောဘယ်လိုမြင်ပါလဲ
ကျွန်တော်ပြောချင်တာကတော့ဘယ်နှစ်ဖွဲ့နဲ့ဟိုအပြစ်ကရဆဲတယ်ကမ္ဘာဆန်ကျင်တဲ့လို့ဘင်းနဲ့ဆန်ကျင်တယ်လို့ကျူးစားတာတဲ့ဆာလို့ရှိရင်အကြီးလုံးမှာအနတ်တန်တစ်ချက်မှမထောက်ပဲနဲ့အပြစ်ခရက်ဆဲမယ်အဲ့ဒါဆိုပူကောင်းပါလေကျွန်မထင်တော့အဲ့ဒါကိုပူကျူးစားပြင့်တယ်လို့ထင်တယ်ဒီနှစ်ဖွဲ့တော့ကျွန်တော်တို့ရသွားပြီကျန်တဲ့ဖွဲ့တော့ကျန်ချမ်းပစီဆိုတဲ့ဟာမျိုးတော့အဲကျွန်တော်သိမကြိုက်ပါဘူးကျွန်တော်ပုံကိုရေးနေနဲ့ပြောမယ်စိတ်ကိုယ်သာအားလုံးတော့ဘယ်လိုလဲဒီစိတ်ပေါ်ဆွေးနွေးတဲ့นี่9เนี่ยกูหลูบัตรตะคูได้ไม่ถูกတော့เว้ยเนี่ยงานโดอะด้วยงานโดว่าบาดีหลูตะเลยคือไอ้เคสของมันไอ้อไถเนี่ยซื้อมาติดนี้กูอไถเนี่ยกูถ่ายได้แต่ด้วยอ่ะมาเกินจ้ะพี่บดูดีนี่บดูมาเลยงามาล่ะมีมาล่ะไม่เจอတော့กูอาลุงนี่กูอไถเนี่ยกูไม่ถ่ายတော့เว้ยเนี่ยงานโดก้องหมู่ไอ้นี่เนี่ยดีนี้ด้วยก้องหมู่ไอ้อไถเนี่ยมาถ่ายติดเนี่ยเลยเราก็ยิ้ม
အ
ကတော့ဥကြောဆန်တာစီစဉ်နေမြန်မာရေးတုံ့တက်ချက်ကိုကြားခဲ့ကြရတာပါအခုတော့တူယုံကြည်ရအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်အခုတစ်ပတ်တူယုံကြည်ရအစီအစဉ်မှာတော့တရားလွှတ်တော်ရှေ့နေဥလှမျိုးမြင့်ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
ကတော့ဗုဒ္ဓဘာသာကိုယုံကြည်ဆုံးဖြစ်ပါတယ်။ဘာလို့ဗုဒ္ဓဘာသာကိုယုံကြည်လဲ။ဗုဒ္ဓဘာသာမှာဖျားတရားဟောတဲ့နေရာမှာဓမ္မနဲ့အာရမကိုပေးချခွဲပြားပြီးတော့ဟောကြားထားတာရှိတယ်။အခုချိန်မှာဓမ္မနဲ့အာရမရှိတဲ့အခါမှာဓမ္မအတ္တမတရားတွေကပို့ပြီးတော့ပြီးမှနေတယ်။ဓမ္မတရားရင်းနေတယ်။ပရမတ္တသစ္စာနဲ့သမုဒိသစ္စာဆိုတဲ့နေရာမှာပရမတ္တသစ္စာကိုရှာဖို့တဲ့အရေးသမုဒိသစ္စာကိုမှန်ကန်အောင်ရှာရမယ်။သမုဒိသစ္စာတော့မှန်ကောက်မဆက်နိုင်လို့ရှိရင်ပရမတ္တသစ္စာကိုဘယ်လိုလုပ်မှန်ကောက်ဆက်နိုင်ကြမလဲသမုဒိသစ္စာဆိုတာကသမုတ်ထားတာလေသမုတ်ထားတာဆိုတော့တစ်ခါကြည့်လို့ရှိရင်လက်ပေါ်ကတစ်ခါကြည့်ရင်လက်ပေါ်အဲ့တော့မှန်ကန်နိုင်လို့ဆိုတာကကြတော့သူ့ဘက်ကကြည့်လို့ရှိရင်သူ့ဘက်ကငါတက်တာကြွနေငါမှလည်းအဲ့တော့ဘာလို့လဲစီနိုင်ပြီးတော့ယူရမယ်စီနိုင်ယူပါလေရရှိမယ်ကျွန်တော်ကတရားတော်ရှိပြီဆိုတော့ဖြစ်တဲ့အတွက်ရာစီဘောဓမှာသမုဒိသစ္စာကိုတော့မှမှန်ကန်အောင်ဒီနေ့ထိမရှာနိုင်ကြဘူး။ဘာဖြစ်လို့လဲဆိုတော့ကြာတော့တစ်ဖက်ကလို့ရှိရင်တစ်ဖက်ကမှန်တယ်လို့ပြောမယ်။တစ်ဖက်ကမှားတယ်လို့ပြောမယ်။အဲ့ကကြာတော့တရားဥပဒေစိုးမိုးမှသာလျှင်တိုင်းပြည်ကအေးချမ်းပါရမယ်။တိုင်းပြည်အေးချမ်းပါရမှရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်မယ်။ဒါအမှန်တရားပဲဘယ်လိုမှဖြတ်ပြလို့မရတဲ့ကိစ္စတွေပဲ။အဲ့တော့ပရမဟုတ်တရားဥပဒေစိုးမိုးရေးကိုအရင်ဆုံးဝိုင်းဝဲကျိုးရကြပါလို့ကျွန်တော်ယုံကြည်တယ်။တရားဥပဒေစိုးမိုးရတဲ့နေရာပါလေ။ဒီလိုစိုးမိုးလို့မရဘူး။တရားဥပဒေအတိုင်းလိုက်နာကျင့်သုံးရမယ်။အဲ့ဒီမှာအခိလိုက်စားမှုတွေပပြအောင်ဆောင်ရွက်တဲ့နေရာမှာအရင်လိုယောနေအောင်ယူလို့ရအောင်ပဲ။ပပြအောင်ဆောင်ရွက်ဖို့ဆိုတော့အင်္ဂါချက်ချက်ပါပဲ။ယောနေအောင်ဆောင်ရွက်ရမယ်။အခုကတရားစီရင်ဘောကမှာအခိလိုက်စားမှုတွေများနေတယ်။အဲ့စန္ဒဒေါသဘယာမောဟဝေယူမှအဲ့လိုသားရမို့မိမိရဲ့စန္ဒအတိုင်းလိုက်လို့ရှိရင်လည်းအာဂိလက်သားရပဲအဲ့တော့စန္ဒဒေါသနဲ့လို့ရှိရင်အာဂိလက်သားရပဲဘုရားဘေးကိုကြောက်လို့အဲမိကိုကြောက်လို့လုပ်နေကြတယ်အာဂိလက်သားရပဲစန္ဒဒေါသဘုရားမောဟဆိုတာတူတာဘာမှမတည်ပဲနဲ့ဟိုတူဝင်ပြီးတော့လုပ်လို့ရှိရင်လည်းမောဟအဲ့တော့အာဂိတားလေးပါးနဲ့ကင်းအောင်နေအောင်လုပ်ကြပါလို့ကျွန်တော်တိုက်တွန်းပြီးတော့ကျွန်တော်အချင်းချင်းချက်ကိုကျွန်တော်တင်ပြခြင်းဖြစ်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American တန်ရဲ့ကြာတာပရင်းနေ့မနေ့ပိုင်းအစီအစဉ်ကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေနိုင်ငံတကာအမျိုးသမီးများစွမ်းဆောင်ရှင်စုကိုပြီးခဲ့တဲ့မတ်လဆန်းမှာပဲကမ္ဘာတဝန်းကအမျိုးသမီး10ဦးကိုချီးမြှင့်လိုက်ပါတယ်ငင်းချမ်းရေးလူခွင့်ရေးကြားမဒန်းတူခွင့်ရေးနဲ့လူအတိုင်းဝိုင်းတိုးတက်ရေးတွေမှာသူတို့ရဲ့စွန်းစွန်းတမန်ဆောင်ရွက်မှုတွေအတွက်ဂုဏ်ပြုပေးရခဲ့တာလည်းဖြစ်ပါတယ်။ကဘာဘောကအကြီးမားဆုံးစိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းတဲ့အခါအမျိုးသမီးတွေနဲ့မိန်းကလေးတွေပါအပြည့်အဝဒန်းတူညီမျှလှုပ်ဖော်ကင်ဘတ်တွေလိုပါကိုပါရလိမ့်မယ်လို့စီမံခန့်ခွဲရေးနဲ့အရင်းမြစ်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဟီတာဟစ်ကင်ဘော့တန်ကစုချင်းမြင့်ပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းမကြာခဏဆိုသလိုနိုင်ငံရေးလုပ်ငန်းရှင်တွေမှာပဲဖြစ်ဖြစ်တရားမျှတမှုကိစ္စတွေမှာပဲဖြစ်ဖြစ်အမျိုးသမီးတွေအနေနဲ့ပြောခွင့်ဆိုခွင့်မရကြပါဘူး။တစ်ချိန်တည်းမှာပဲဒီလိုအများစုရဲ့အတန်တွေကိုမတိကျိုးကျွံပြုဖို့ဆိုတာကလည်းမလွယ်ပါဘူး။ဒီလိုအမျိုးသမီးတွေရဲ့အတန်တွေကိုကြဲကြဲလောင်လောင်ထွက်ပေါ်လာဖို့အခုစုရရှိခဲ့သူတွေထဲကအမျိုးသမီး3ကတော့လှုံ့ဆော်လှုပ်ရှားမှုအဖွဲ့တွေကိုဖွဲ့စည်းခဲ့ကြပါတယ်။မမေစပယ်ဖြူဟာအမျိုးသမီးတွေရဲ့အခွင့်အရေးမြင့်တင်ရေးပူပေါင်းလှုပ်ရှားမှုအဖွဲ့ပေါင်း90နဲ့အတူလက်တွဲလှုပ်ဆောင်နေတဲ့မြန်မာနိုင်ငံကကြားမဒန်းတူညီမရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်။ Dampin, Pumbios and Mimaning Emma, a mule the mirror, Pumbio tote ye dwe, a mule da simangain de yet, posa yamale, a diga bowing get to do pipare. Natown set a kuniga, kachin binema, lenegai pitipakari, pipoake, bide now, mammies of epuha, kachin yanja ye goyene, beerin doka deri ye bowau, a miaga ayon sila zebu, a to the pin. Owing song quat, trapie jarre, a mule the mirror, it were, low at chatwine, Mimaning a man, yenya in a pian let them ya ye dwe, ye were low shabu, kachin mule the mimia, yenya ye conyacule, poesy gavare. Japan mule the me, Sayaka, Osaka bagaro, Mata hara a puego, two down biro, Japan nanga, long and quinuma, mule the mirror, a bow, quaja, sasamune, patabi, the nanga long tine dane, swinwe, pioso jarre, tea, low shag eduba. Two goony beggar and mute the mirror they got their hassle ye. Go and sound jama, quajas and kayarao, danger gayaga. Natown salegun ne out of bama. Japan de ayon joma, a nine beggar at tea, match out the nine gabare. Do ye bientan and losha murita, Japan soyani ne, mute the mirror bo, quajas and mugaysan and patalu, kind to a piercing lare at tiba. Bolivia nanganga, Rosa, Julita, Montano. Salva tiragaro, a mule the mirror, a queen yeo, cagwebone, lame by sire, jumper, kayamugani, a mule the mirror, cagwebo, she shoe, low sound in a dubuaye, a chain toto memiao, consong zegeduba. Longer and nebound donze lauga, do ha mule the mirror, it were ubre chow ya, a jo sound bade, and you put a cool, marty gabido. Pinyaye, a season rene, jama, danu nimia ye, dream hinten begavare. Arama beauty moor in a patalo, pomo pintan, a pintan with chamapo. Tatami, muipoa queen, queen yerego, pomo okaque bebone, jama, danu nimia ye ubre lumio, a mule the mirego, kakwe beme ubre, janrego, ye swaya male, do usaune a poeha, Volivia lutone a do low sound larava. A mule the mire ne ne, go queen ye ne lula muri it were, mamma mamma yeti joba meso ye, balauti almianine so rao. A cool sushin we got that they piani be me. The chain a mave, alon to it, the yam yata mune, danu ni miamurigo, alm yumine yashi bogaro, kishi jitaku, sashao yaume, soraule, piataya, yaupare, lo, American let out nangajai wunji, Higgin bottom got piosu to get our machine.
American suya is the bora me avogo, tempialo piwabi.
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပြစ်ပြီးတော့ VOA အားပေါ်မှာဟောက်ကြောင်းထပ်မံပြီးတော့အတိပေးလိုရတယ်ခင်ဗျာ
2012ခုနှစ်ကဘော့စတွန်မြို့မာရသွန်ပြိုးပွဲကိုဘုံခွဲတိုက်ခိုက်တာမှာပါဝင်တဲ့တန်တရားနဲ့အဖမ်းခံထားရပြီးတရားရုံးတင်စစ်ဆေးနေတဲ့ဆိုကာဇနာယက်မှာပြစ်ရှိတယ်လို့ဂျူရီလူကြီးဖော်ပြကဗိုလ်ဒူးနေမှာဆုံးဖြတ်ချက်ချလိုက်ပါတယ်သူရဲ့အကူဖြစ်သူနဲ့သူလုခဲ့တာလို့ဆွဆွဲထားတဲ့အဲ့ဒီဘုံခွဲတိုက်ခိုက်မှုမှာလူ၃ဦးသေဆုံးပြီး260ရာခန့်ပြည်သူတွေထဲမှာတည်တံပေးလို့ရတဲ့ပြည်မှုက6နှစ်မှုပါဝင်ပါတယ်ရှင်းနိုင်ငံရေးပိုင်တဲ့အနည်းကိုအီရန်ရေတပ်သင်္ဘောတွေဆီလိုထားကြောင်းအီရန်ဆွေးရပိုင်သတင်းမီဒီယာတွေမှာဖော်ပြပါတယ်အီရန်ကကျွန်းတော်နောက်ခံပေးထားတဲ့ရှီယာဟူသီးတပုံအဖွဲ့ကိုဆော်ဒီအာရေဗျအဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းကနေတိုက်ခိုက်နေတဲ့အချိန်မှာပဲအီရန်ကအခုလိုရေတပ်သင်္ဘောတွေကိုလွတ်လိ ေါ်နေတာကြောင့်အဲ့ဒီကိစ္စကိုအထူးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးတာတွေလုပ်သွားမယ်လို့အင်ဒိုနီးရှားအစိုးရကကြေညာလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံထဲကငါးဖက်လုံမြောင်းဒီမှာလှုပ်လှုပ်နေကြတဲ့ယာနဲ့ကြည်တဲ့နိုင်ငံသားတင်မောသားတွေကိုသူတို့တိုင်းပြည်တည်တည်ကိုပြန်ပို့ဖို့အာဏာပိုင်တွေကစီစဉ်နေတဲ့အချိန်မှာပဲအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါခင်ဗျာ
။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဥကြကြတဲ့ကြီးညာတော့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ကျွန်တော်ဆက်မိုးရပါညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်ဒေါက်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေဗီဒီယိုကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.